Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်ရရှိများရှင်နှန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေနှုတ်ခွန်းဆက်တာလိုက်ပါရယ်။ UA American တန်ကနေ2018ခုနှစ်မေလ23ရက်တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်လေးကိုလှိုင်းတိုမီတာ24 40 51တိုကနေဖိုင်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါရယ်။ကျွန်တော်ဆက်မှုပါခင်ဗျာ။အခုမနေ့ခင်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီမနေ့ခင်အစီအစဉ်လေးကိုမတ်အင်ဂျင်နိုင်တဲ့အတူကြီးညာပေးမှာပါ။ပြင်သစ်နိုင်ငံ Paris မြို့လယ်မှာဓာတ်နဲ့တိုက်ခိုက်တာကြောင့်လူတဦးသေဆုံးသွားပြီး၄ဦးဒဏ်ရာရသွားပါတယ်။အီရန်နိုင်ငံမှာရွေးကောက်ပွဲကျင်းပပြီးစီးတဲ့အတွက်ဝမ်သာဂုဏ်ယူကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
There are a lot of complaints against him, all of which have to be investigated and because of the complaints being
ဒါတော့မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်အပေါ်အဂရီလိုက်စားမှုတန်ကြားချက်တွေနဲ့ပတ်သက်ပြီးတော့စစ်ဆေးမှုပြုလုပ်မယ်လို့ဝန်ကြီးချုပ်တစ်မဟာဒီယာမိုဟာမက်ပြောတော်တာဖြစ်ပါတဲ့သတင်းလွှာတင်ဆက်တဲ့အခါမှာအပြည့်စုံနှားဆင်ကြပါမယ်။အဲ့ဒါအပြင်ဥအောင်ခင်ရဲ့မြန်မာပြည်တုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာစာရိုက်နဲ့အတူစနေညပိုင်းကတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုလည်းပြန်ပြီးတော့နှားဆင်ကြမှာပါ။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
ပြင်သစ်နိုင်ငံ Paris မြို့နယ်မှာဓာတ်နဲ့တိုက်ခိုက်သူဟာအစွန်းရောက်လို့ရှာမှုအဖွဲ့ဝင်တဦးဖြစ်တယ်လို့ IS အကြမ်းဖက်အဖွဲ့သတင်းဌာနကပြောဆိုလိုက်ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံမှာအစွန်းရောက်အဖွဲ့တွေကိုချေမှုန်းနေတဲ့ American ဥဆောင်တဲ့မဟာမိတ်အဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့ IS အဖွဲ့ရဲ့လုံခြုံစည်းရုံးမှုကြောင့်အခုလိုတိုက်ခိုက်တာလို့အကြမ်းဖက်တွေရဲ့ Armex သတင်းဌာနကဒီကနေ့မနက်အစောပိုင်းမှာပြောပါတယ်။ဒါပေမဲ့လည်းတိုက်ဆုံသူဟာဘယ်သူဘဝဖြစ်တယ်ဆိုတာမျိုးကိုတော့အထောက်အထားနဲ့အတိအကျပြောဆိုနိုင်တာမျိုးမရှိပါဘူး။ပြင်းထန်နိုင်ငံဟာ2014ခုနှစ်ကတည်းကမဟာမိတ်တွေနဲ့အတူ IS ချေမှုန်းရေးတက်တက်ကြွကြွဆောင်ရွက်လာတာပါပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့ဒီလွတ်လပ်မှုရဲ့ရန်သူတော်တွေနဲ့ဘယ်တော့မှရှေ့ဆက်ချီးမှာမဟုတ်ဘူးလို့ပြောပါတယ်ဒါပြင်ဂျမ်ဖတ်သမားကိုတုတ်တင်နိုင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်ကိုလည်းချီးကျူးပြောဆိုသလိုဒဏ်ရာရသေဆုံးသူတွေအတွက်လည်းဝန်ထဲကြောင့် Twitter မှာရေးသားပါတယ်ဒီဓာတ်နဲ့တိုက်ခိုက်မှုအတွင်းလူတဦးထက်မနည်းသေဆုံးပြီးတော့၄ဦးဒဏ်ရာရသွားပါတယ်နာမည်ကျော်ကဇက်ယုံနေတဲ့စားတောက်ဆိုင်တွေရှိတာကြောင့်လူစီဂါလာရဲ့အမတ်နှစ်ခရင်အတွင်းဒီတိုက်ခိုက်မှုဖြစ်ပွားတာလို့ရဲတပ်ဖွဲ့က Twitter ကနေတဆင့်သတင်းထုတ်ပြန်ပါတယ်ဒီတိုက်ခိုက်သူဟာလူ၅ဦးကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးအဲ့ဒီထဲက2ဦးသေဆုံးသွားတယ်လို့2ဦးကတော့အပြင်းထန်ဒဏ်ရာရသွားပါတယ်ကြံအခြား2ဦးကတော့အနည်းကျဉ်းမဲ့ဒဏ်ရာရခဲ့တာပါလူငယ်တဲ့3နှစ်အတွင်းပြင်သစ်နိုင်ငံဟာ IS အပြင်တခြားအကြမ်းဖက်အဖွဲ့တွေရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကိုအကြိမ်ကြိမ်ခံခဲ့ရပါတယ်ခင်ဗျာ
ပါလက်စတိုင်းဆန္ဒပြသူတွေကြောင့်အပြက်အစီးတွေဖြစ်ခဲ့ပြီးနောက်တရက်မှာပဲအစ္စရေးအာဏာပိုင်တွေကဂါဇာဒေသဖြတ်သန်းတဲ့နယ်စပ်ကိုပိတ်လိုက်ပါတယ်။တောက်ကြနေကဒါဇင်နဲ့ချီတဲ့ပါလက်စတိုင်းဆန္ဒပြသူတွေဟာဂါဇာဒေသကိုဖြတ်သန်းတဲ့ခရင်ရှလွန်လိုင်ကောင်းတွေကိုချိုးဖောက်ဝင်ရောက်ခဲ့ကြပြီး gas pipeline ကိုမီးရှို့ခဲ့ကြောင်း Israel စစ်တပ်ကပြောပါရယ်။နယ်စပ်မှာရှိတဲ့အပျက်စီးတွေကိုပြင်လို့မပြီးမချင်းအခြေအနေတွေပုံမှန်မဖြစ်မချင်းနယ်စပ်ဖြတ်တန်းသွားလာမှုကိုဆက်ပြီးပိတ်ထားမှာဖြစ်တယ်လို့ Israel ဘက်ကပြောပါရယ်။ဒါပေမဲ့လို့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေအတွက်လောက်သားနယ်စပ်ကဖြတ်တန်းသွားလာခွင့်ပြုဖို့နယ်စပ်ဖြတ်တန်းသွားလာခွင့်ပြုဖို့ရှိမယ်လို့မျှော်လင့်ရကြောင်း Israel စစ်တပ်ကဆိုပါရယ်။ Karen Shalom နယ်စပ်ဖြတ်လန်းဟာဂါဇာ၊ Israel နဲ့ Egypt နယ်စပ်သုံးခုကြားဖြတ်ပြီးဖောက်လုပ်ထားတဲ့လမ်းကြောင်းသုံးခုအနက်တစ်ခုဖြစ်ပါတယ်။နေ့စဉ်ကုန်ကူးသန်းရောင်းဝယ်ရေးအတွက်ဖြတ်သန်းသွားလာမှုအများဆုံးလမ်းတစ်ခုလည်းဖြစ်ပါတယ်။ဒီအတော်တွင်လာမယ့်တနင်္လာနေ့မှာ Israel နိုင်ငံမြို့တော် Jerusalem မှာပထမဆုံး American တန်ယုံဒီဖွင့်ပွဲကျင်းပဖို့ရှိပြီးဧည့်သည်တော်ပေါင်း800လောက်တက်ရောက်ဖို့ရှိပါတယ်။ American သမ္မတ Donald Trump ရဲ့တမီးဖြစ်သူ Ivanka နဲ့တမတ်ဖြစ်သူ Jared Kushner တို့အဲ့ဒီတန်ယုံသစ်ဖွင့်ပွဲကိုတက်ရောက်မှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကတော့ဗီဒီယိုကနေတဆင့်မေကွန်ပြောကြားမှာပါ။ Tel Aviv မြို့မှာရှိတဲ့အရင်အမေရိကန်တန်ယုံကို Jerusalem မြို့တော်ကိုပြောင်းရွှေ့ဖွင့်လှစ်မှာဖြစ်တယ်လို့2019ဒီဇင်ဘာလမှာသမ္မတထရန့်ကကြေညာပြီးနောက်အရှိအလဲပိုင်းဒေသမှာကန့်ကွက်မကျေနပ်ဆန္ဒပြမှုတွေရှိခဲ့တာပါရှင
်။အမေရိကန်နိုင်ငံသားရွေးဝန်ကြီးမိုက်ပွန်ပေယိုကယူရိုနိုင်ငံရွေးကောက်ပွဲကျင်းပပြီးစီးတဲ့အတွက်ဝမ်သာဂုဏ်ယူကြောင်းပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့နှစ်က IS အစွန်းရောက်ဒီကိုလုံးဝအောင်ပွဲခံခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်အဖြစ်အီရတ်ရွေးကောက်ပွဲကျင်းပတာပါ။အမေရိကန်နဲ့အီရတ်နိုင်ငံသားဆက်ဆံရေးပိုခိုင်မအားကောင်းအောင်မဟာဗျူဟာမြောက်ညှိနှိုင်းသဘောတူညီထားတာနဲ့ပတ်သက်ပြီးတော့လဲဝါရှင်တန်ရဲ့သဘောထားကိုအခိုင်အမာထပ်လောင်းပြောကြားပါရတယ်။ မနေ့ကစနေနေ့ညနေမှာပြီးဆုံးသွားတဲ့ဒီရွေးကောက်ပွဲရလဒ်တွေကတော့48နာရီအတွင်းသိရှိရမှာဖြစ်တယ်လို့တီးခြားလွတ်လပ်တဲ့ရွေးကောက်ပွဲကျင်းပရေးကော်မရှင်ကဆိုပါတယ်ဤရက်လွှတ်တော်အမှတ်နေရာ329နေရာအတွက်ကိုယ်စားလှယ်ပေါင်း 8,000 လောက်ဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးသမရဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေကိုရွေးချယ်မှာပါဒါပေမဲ့လည်းဒီလိုရွေးချယ်ပြီးစီးဘူးကတော့လအတော်ကြာညှိနှိုင်းဆွေးနွေးရနိုင်ပါတယ်2003ခုနှစ်ကအီရတ်ကောင်းဆောင်ဆက်တမ်ဟူစိန်ကိုအမေရိကန်ကဦးဆောင်ပြုတ်ချခဲ့ပြီးနောက်ကျင်းပတဲ့ဒီစတုဒ္ဒအကြိမ်မြောက်ဒီရွေးကောက်ပွဲမှာမဲပေးသူတိတ်မများသလိုတိတ်အစီအစဉ်တကြလည်းမရှိခဲ့ဘူးလို့တချို့ကထောက်ပြသွားတယ်။တစိ့တပိုင်းကိုပိုင်အုတ်ချုပ်ခွင့်ရကဒေတာကမဲယုံတွေမှာလျှက်စစ်တာအသုံးမဲပေးစနစ်နဲ့ပတ်သက်ပြီးတော့ပြဿနာတချို့ရှိခဲ့ပေမဲ့မဲပေးသူတွေအတွက်အဆင်ပြေခဲ့ပါတယ်လို့မဲယုံကြီးကြပ်မှုတူကပြောပါတယ်။မိုးစုမျိုးကမဲပေးသူတချို့ကလည်းဒီရွေးကောက်ပွဲကနေနိုင်ငံအနေနဲ့ရင်ဆိုင်နေရတဲ့စင်ကာပူတွေဖြစ်ရှင်းနိုင်လိမ့်မယ်လို့မျှော်လင့်နေပါတယ်။အဖွဲ့ပေါင်းစုံကြသဘောထားကွဲနေတဲ့အီရန်နိုင်ငံမှာ IS အစွန်းရောက်တွေကို၃နှစ်ကြာနှိမ်နင်းခဲ့ရတဲ့အချိန်တွင်ဒေါ်လာဘီလီယံတရာလောက်လဲကုန်ဆုံးခဲ့ပါတယ်ခင်ဗျာ
။စနေနေ့ကဟာဝိုင်ကျွန်းရဲ့အရှေ့ဘက်ဆွန်းမှာချော်ရီပူတွေပန်းထွက်နေတဲ့ကီလာဝေယာမီးတောင်အရှိန်ကနေငလျင်ဇက်တိုက်လှုပ်နေတာကြောင့်ပူနာဒေတာအောက်ပိုင်းမှာနေထိုင်သူတွေအနေနဲ့အချိန်တိုအတွင်းသတိပေးချက်ထွက်လာတာနဲ့ဘေးလွတ်ရာကိုပြောင်းရွှေ့နိုင်ရေးအစဉ်အသစ်ပြင်ထားဖို့ဒေတာအာဏာပိုင်တွေကကြေညာထားပါတယ်။အမေရိကန်ဘူမိတိုင်းတာရေးဌာနရဲ့ထုတ်ပြန်ချက်အရစနေတရက်ထဲမှာတင်ဟာဝိုင်ကျွန်းအရှေ့ဘက်ကန်ယိုနာတဝိုက်မှာငလျင်ပေါင်း2000ကျော်လှုပ်ခဲ့တယ်လို့ဆိုပါတယ်။အများစုဟာငလျင်ပြင်းအားနှစ်နဲ့သုံးကြားမှာပဲရှိပြီးအပျက်အစီးအထိခိုက်ဖြစ်လောက်အောင်မပြင်းထန်ဘူးလို့လည်းဖော်ပြထားပါတယ်။ဟာဝိုင်မီးတောင်စောင့်ကြည့်လေ့လာရေးဌာနကအမေရိကန်ဘူမိပညာရှင်တီနာနီးလ်ကလည်းမီးတောင်လှုပ်နေတဲ့အခြေအနေဟာဆက်ပြီးမြင့်မားနေတယ်ဆိုတာကိုအဆက်မပြတ်စောင့်ကြည့်နေတဲ့ဗီဒီယိုပုံရိပ်တွေကပြသနေတယ်လို့ပြောပါတယ်။မီးတောင်လှုပ်နေတဲ့အချိန်ကြောင့်ကားလမ်းမတွေမှာပကြားအက်တွေဖြစ်ပြီးချော်ရီပူတွေထွက်လာနေတဲ့အဆိုးဆုံးနေရာတွေဖြစ်တဲ့ဟာဝိုင်ယီကောင်တီတဲကနေရာတချို့မှာနေထိုင်သူတွေဟာမဖြစ်မနေဘေးလွတ်ရာကိုပြောင်းရွှေ့ပေးနေရပါပြီ။တောက်ကြနေကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမီးတောင်လှုပ်မှုကြောင့်ထိခိုက်မှုတွေရှိတဲ့နေရာတွေကိုအ धिक သဘာဝဘေးရန်တွေကြုံတွေ့နေတဲ့နေရာဖြစ်ကြေညာခဲ့ပြီးလိုအပ်တဲ့အကူအညီတွေကိုပြည်ထောင်စုရန်ပုံငွေအထောက်အပံ့ကနေကူညီဖို့အမိန့်ပေးထားပါတယ်ရှင်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9839လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
တနင်္ဂနွေနေ့မနေ့ကင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါရခင်ဗျာ။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းအပြစ်မဲ့ရဲသားတွေထိခိုက်ဒဏ်ရာရသေဆုံးခဲ့တဲ့အတွက်ဒီကိစ္စနဲ့ပတ်သက်လို့ပြစ်တင်ရှုတ်ချကြောင်းနဲ့အထူးဝန်ထမ်းကြောင်းမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။တရုတ်နိုင်ငံအနေနဲ့သက်ဆိုင်ရာမြန်မာဘာအာဏာပိုင်တွေအနေနဲ့ရောတခြားသက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့အပြစ်ခတ်ချက်ချင်းရဆဲဖို့နဲ့အသက်ဆုံးရှုံးမှုထပ်ဖြစ်လာနိုင်တဲ့အခြေအနေဇိုးတွေကိုတားဆီးနိုင်မှုအပြင်တရုတ်မြန်မာနယ်စပ်မှာအခြေအနေတွေအေးစေတည်ငြိမ်လာအောင်ဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်။နယ်စပ်ဒေသကနှစ်နိုင်ငံလူထုတွေရဲ့ဘဝနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေမဆုံးရှုံးရလေးအောင်ဆောင်ရွက်ဖို့ဒီတရုတ်တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာစနေနေ့ပိုင်းကမြန်မာစစ်တပ်နဲ့တအောင်းပလောင်တပ်တွေတိုက်ပွဲဖြစ်ပွားခဲ့ပြီးတကြံကာလနောက်ပိုင်းမှာစစ်တပ်ဘက်ကပိုက်ဆိတ်တဲ့ထိုးစစ်ဆင်လာတာကြောင့်အခုလိုတုံ့ပြန်တာဖြစ်တယ်လို့ PSLF TNL တဲ့ရဲ့သတင်းပြချာရေးတာဝန်ခံပုံမှုမိုင်းအကျော်က VOE ကိုပြောပါတယ်တမတော်ကာကွယ်ရေးဦးကြီးချုပ်ယုံကတော့မူဆယ်မြို့နယ်အတွင်းကလူညုံရေး case ခန်းနေတဲ့နေအိမ်လေးကို KIA နဲ့ TNL အကြမ်းဖက်အဖွဲ့တွေကဝင်ရောက်တိုက်ခိုက်တယ်လို့ဖော်ပြထားပါတယ်ဒီတိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်အချို့ပါဝင်ဌာနေပြည်သူစစ်တွေနဲ့ဒေသခံပြည်သူစုစုပေါင်း19ဦးသေဆုံးခဲ့ပြီး28ဦးထက်မနည်းဒဏ်ရာအပြင်းထန်ရခဲ့တယ်လို့လည်းဆိုပါတယ်ပြည်အောင်စုညီညွတ်ရေးညီလာခံတတိယအကြိမ်ပင်လုံကျင်းပဖို့အစိုးရနဲ့ညီညွတ်ရေးတာဝန်ရှိသူတွေကြိုးပမ်းနေကြတဲ့အချိန်မှာပဲအခုလိုတိုက်ပွဲတွေဖြစ်ပွားလာတာပါခင်ဗျာ
မြန်မာနိုင်ငံတိုင်းဒေသတွေမှာဖြစ်နေတဲ့စစ်ပွဲတွေရပ်တန့်ရေးရန်ကုန်မြို့မှာမနစ်စနီနေ့ကငင်းချမ်းစွာစန္ဒပြသူတွေကိုရဲအာဏာပိုင်တွေအကြမ်းဖက်ဖြိုကွဲပြီးစန္ဒပြသူ၉ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။ဒါ့အပြင်စစ်ပွဲတွေရပ်ဆိုပြီးတောင်းဆိုသံတွေနဲ့ငင်းချမ်းချမ်းစန္ဒပြနေသူတွေကိုတံပြန်တဲ့အနေနဲ့တပ်မတော်ကိုချစ်မြတ်နိုးသူတွေပါမြို့ချစ်အင်အားစုတွေပါဆိုပြီးကိုကိုကိုအော်ဟစ်နေတဲ့လူအုပ်ကနေအကြမ်းဖက်နှောက်ယှက်ခဲ့တဲ့အပြင်ရဲတွေနဲ့အတူစန္ဒပြဥဆောင်သူတချို့ကပါဝင်ရောက်ဖမ်းဆီးခဲ့ကြပါတယ်။စန္ဒပြပွဲကိုငိမ့်စုစီဥပဒေနဲ့အညီတက်ဆိုင်ရာရဲအာဏာပိုင်တွေကိုအကြောင်းကြားပြီးမှလှုပ်ဆောင်ခဲ့ပေမဲ့အခုတစ်ချိန်မှအမည်မသိလူတွေကနေဥပဒေမဲ့ဝင်ရောက်နှောက်ယှက်အကြမ်းဖက်ခဲ့တဲ့အပေါ်မှာတော့အခြေအနေတွေကိုအလွန် အလွန်ပဲစိုးရိမ်မကင်းဖြစ်မိကြောင်းဆန္ဒပြပွဲဥဆောင်သူတဦးဖြစ်တဲ့လူငယ်တက်ကြွလှုပ်ရှားသူမတ်တင်စာရှွန်းလဲ့ကြီးက VOA ကိုပြောပါတယ
်အရှိအကြီးရှိုးတင်ခဲ့တဲ့ဟိုနီးစုစီအများကြီးရှိခဲ့တယ်အဲ့ဒါတွေကသူကအကြောင်းကြားခဲ့တာအကြောင်းကြားခဲ့တယ်ရေးစုစီနောက်ပိုင်းထွက်လာအကြောင်းကြားတယ်သူတို့ပြန်လာမပြန်လာအဖတ်မလုပ်တော့ဘူးကိုပြောချင်တာကိုပြောကြတာပေါ့နော်သွားကြတာပေါ့ဆိုတော့အဲ့ဒါလည်းတကယ်လုပ်ခဲ့တယ်မတ်လ9ရက်နေ့မှာတကယ်လည်းလမ်းလျှောက်ခဲ့တယ်ဘာဖြစ်တယ်တော့လည်းမဖြစ်ဘူးဘယ်လိုမှလည်းတရားစွဲမခံရအောင်ဖြေရှင်းလည်းဟိုပိတ်ဆို့လည်းမခံရအောင်အခုမှတကယ်စဖြစ်တာတော်တော်တော့ဟိုစိုးရိမ်ပွေရလည်းဖြစ်တယ်မိကုန်းထုတ်စီရလည်းဖြစ်တယ်ပေါ့နော
်လက်ရှိမှာတော့ဖန်စီခံထားရတဲ့ကိုဦးပြန်လွတ်ပေးရေးကြိုးပမ်းနေကြောင်းသူကပြောပါတယ်ရှင်
ထိတန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကုအောင်နဲ့မတ်အင်ဂျင်နီယာတို့ပြောပြပေးခဲ့ကြတာဖြစ်ပါတယ် VOA မြန်မာပိုင်းစီစဉ်ကအခုထုတ်လွှင့်ချက်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်ချင်တဲ့ဒီပြန်နဲ့ထဲနားဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ဒေါ်လာတန်ထောင်နဲ့ချီတဲ့မလေးရှားအစိုးရရဲ့နိုင်ငံတော်ပိုင်ဖွံ့ဖြိုးတိုးတက်မှုရန်ပုံငွေအလွဲသွုံးမှုရှုပ်တော်ပုံကိုအစိုးရကပြန်လည်စုံစမ်းစစ်ဆေးနေချိန်မှာဝန်ကြီးချုပ်ဟောင်းဖြစ်တဲ့နာဂျစ်ရဇက်ကိုနိုင်ငံပြင်ပထွက်ခွာသွားခင်ပိတ်ပင်လိုက်တဲ့အကြောင်းဝန်ကြီးချုပ်အသစ်ဖြစ်တဲ့မဟာတီးယာမိုဟာမက်ကစနေနေ့မှာကြေညာလိုက်ပါတယ် 1MBD လို့သိကြတဲ့အဲ့ဒီနိုင်ငံတော်ရန်ပုံငွေကိုမစ္စတာနာဂျစ်ကိုယ်တိုင်ဦးစီးဦးဆောင်ပြုခဲ့တာလည်းဖြစ်ပါတယ် AB သတင်းကိုအခြေခံပြီးတော့ဆက်လက်တင်ပြပေးပါမယ်မလေးရှားဝန်ကြီးဟောင်းနာဂျစ်ရာဇက်ကိုနိုင်ငံရဲ့ပြင်ပထွက်ခွာခွင့်ပိတ်ပင်လိုက်ပါတယ်။သူဟာမေလ9ရက်နေ့မှာကျင်းပတဲ့မလေးရှားအထွေထွေရွေးကောက်ပွဲမှာအရေးနှင်းခဲ့ပြီးတဲ့နောက်နိုင်ငံကို10စုနှင့်6ခုကျော်ဆက်တိုက်ချုပ်ကင်ထားခဲ့တဲ့နိုင်ငံရေးပါတီညီညွတ်သောမလေးအမျိုးသားအဖွဲ့ AMNO ရဲ့ခေါင်းဆောင်အဖြစ်ကနေမေလ12ရက်နေ့မှာနှုတ်ထွက်ခဲ့ပါတယ်။ရွေးကောက်ပွဲရှုံးနိမ့်ခဲ့ပြီးတဲ့နောက်နာဂျစ်ဟာသူ့ရဲ့ဇနီးနဲ့အတူသတင်းတပတ်ကြားအလိုက်ရဲ့အနားယူဖို့စီစဉ်ထားတဲ့အကြောင်း Facebook လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။နာဂျစ်နဲ့သူ့ရဲ့ဇနီးရိုစမာမင်ဆာတို့ဟာပုဂ္ဂလိကပိုင်ဂျယ်လီယင်တစည်းနဲ့အင်ဒိုနီးရှားနိုင်ငံဂျကာတာကိုသွားဖို့စီစဉ်ထားတဲ့အကြောင်းလေကြောင်းခီးစဉ်ဇယားပေါက်ကြားသွားပြီးတဲ့နောက်နိုင်ငံတော်ပိုင်ဖွံ့ဖြိုးတိုးတက်မှုရန်ပုံငွေအလွဲသုံးစားမှုကြီးမှာပါဝင်ပတ်သက်မှုနဲ့တရားစွဲမခံရအောင်နိုင်ငံကနေထွက်ပြေးတော့မယ်ဆိုတဲ့ကောလာဟလတွေထွက်ပေါ်လာခဲ့ပါတယ်။မိနစ်ပိုင်းအကြာမှာပဲမလေးရှားလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကသူနဲ့သူ့ရဲ့ဇနီးတို့ကိုပြည်ပထွက်ခွာခွင့်ပိတ်ပင်တားမြစ်လိုက်တဲ့အကြောင်းထုတ်ပြန်လိုက်တာပါ။ဒီလိုလှုပ်ဖို့သူအမိန်ပေးခဲ့တာဖြစ်တယ်လို့အသက်62နှစ်ရှိပြီဖြစ်တဲ့ရွေးကောက်ခံဝန်ကြီးချုပ်တက်မဟာတီးယာမိုဟာမက်ကပြောပါတယ
် There are a lot of complaints against him all of which have to be investigated and because of the complaints being made and we find that some of the complaints are valid
သူကြောင့်တင်ကြားထားတာတွေအများကြီးရှိပါတယ်အကုန်လုံးကိုစုံစမ်းစစ်ဆေးရမှာပါအဲကြောင့်လဲဆိုတော့တင်ကြားချက်တွေမှန်သလားသူကြောင့်ခိုင်မှုရှိသလားဆိုတာကိုဖော်ထုတ်ဖို့လိုအပ်ပါတယ်။အရေးယူမှုကိုအစောတော်ရင်လွတ်လိုက်ရပါတယ်။ဒီနေရာမှာလည်းဘာကြောင့်လဲဆိုရင်တော့တခြားတိုင်းပြည်တွေကနေပြန်လွှဲပြောင်းပေးဖို့ညှိနှိုင်းစီစဉ်ရတာမျိုးတွေမလုပ်ချင်လို့ပါ
။မဟာဒီယာဟာတိုင်းပြည်ကိုဝန်ကြီးချုပ်ဖြစ်နေ22နှစ်အုပ်ချုပ်ခဲ့ပြီးတော့အနားယူခဲ့ပါတယ်။အခုတော့နာဂျစ်အပေါ်မကြေမနက်ဖြစ်ပြီးတော့နိုင်ငံရေးလောကထဲကိုတကြော့ပြန်ဝင်ရောက်လာတာလည်းဖြစ်ပါတယ်။မစ္စတာနာဂျစ်ဟာ2015ခုနှစ်အတွင်းနိုင်ငံတော်ပိုင်ရင်းနှီးမြှုပ်နှံမှုရန်ပုံငွေတွေကဒေါ်လာတန်း900ခိုးယူခဲ့တယ်ဆိုပြီးတော့ဆွဆွဲခံခဲ့ရပါတယ်။နာဂျစ်ကတော့မဟုတ်မှန်ကြောင်းညှင်းဆိုပြီးတော့နောက်ပိုင်းမှာအမှုကိုပယ်ဖျက်ခဲ့ပါတယ်။အခုတော့အမှုကိုပယ်ဖျက်ဖို့ဆုံးဖြတ်ချက်ချခဲ့တဲ့အစိုးရရှေ့နေချုပ်ကိုလည်းမဟာတီးယားကဖြုတ်ပစ်လိုက်ပါပြီ။မလေးရှားရွေးကောက်ပွဲရဲ့နောက်ဆုံးစိတ်ဝင်စားစရာအလှည့်ပြောင်းတစ်ခုကတော့ထိမ့်သိမ်းခံထားရတဲ့ဒုတိယဝန်ကြီးချုပ်ဟောင်းအန်ဝါအီဘရာဟင်ကိုမေလ15ရက်လာမယ့်အင်္ဂါနေ့မှာပြန်လွှတ်ပေးလိမ့်မယ်လို့တမိဖြစ်သူကပြောဆိုနေပါတယ်။တချင်ကဝန်ကြီးချုပ်ဖြစ်လာဖို့အလားအလာရှိနေတဲ့အန်ဝါဟာလင်းတူဆက်ဆံမှုနဲ့2015ခုနှစ်မှာဖမ်းဆီးခံခဲ့ရပါတယ်။အဲ့ဒီလိုလုတ်ခံရတာဟာနိုင်ငံရေးပြောကမကင်းဘူးလို့သူကပြောခဲ့ပါတယ်။အခုတော့မဟာတီးယားကလည်းဘရင်အမိနဲ့အန်ဝါကိုအပြစ်ကနေလွတ်ငင်းခွင့်ရအောင်သူအတတ်နိုင်ဆုံးစူးစမ်းပေးမယ်လို့ပြောဆိုထားပါတယ်ခင်ဗျာ။
ဒီရကသတင်းလွှာတွေကိုဆက်လက်တင်ဆက်နေပါတယ်အခုလဲဒေတာတွင်သတင်းလွှာတစ်ပုဒ်ကိုဆက်ပြောပြကြပါမယ်လာအိုနိုင်ငံမှာတောရိုင်းတိရစ္ဆာန်မှောင်ခိုသူတွေလက်ကမကြသေးခင်တုန်းကပဲကဲတင်ထားတဲ့ပန်ဒါဝက်ဝင်နီလေးတွေကိုဘေးမဲ့တောမှာနေရာချထားပြီးပူစီစဉ်နေပါပြီပန်ဒါဝက်ဝင်နီတွေအပါဝင်ရှားပါးလာနေပြီဖြစ်တဲ့တောရိုင်းတိရစ္ဆာန်တွေကိုကာကွယ်စောင့်ရှောက်ဖို့လာအိုနိုင်ငံရဲ့ကြိုးပမ်းမှုစီစဉ်ကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးတော့ကိုအောင်လွင်ဦးကပြောပြပေးမှာပါ
Jackie Chan, Bruce Lee နဲ့ Peace ငင်းချမ်းရေးလို့အမည်ပေးထားတဲ့ပန္နာနီဝဝင်သုံးကောင်ကိုပထမဆုံးချိန်ဖြစ်တရုတ်နိုင်ငံနဲ့နယ်စပ်မှာဒီနေ့ဆန်းကလာအိုအာနာဘိုင်နဲ့ကက်တင်နိုင်ငံပြည်နဲ့နောက်တောဟန်ထရစ်ဆန်ထင်းသိမ်းရေးလှုပ်ရှားသူတွေစောင့်ရှောက်ပေးထားတာပါလောင်နိုင်ငံမှာခီးသွွားတွေသွာလာများတဲ့လွန်ပရာဗန်မြို့မှာတရုတ်နိုင်ငံဘက်ကနေတရားဝင်ခိုးသွင်းမှုကြိုးစားခဲ့တဲ့ဇန်နဝါရီလတဲ့ရှာဖွေတွေ့ရှိချိန်မှာစုစုပေါင်း6កောင်ဖြစ်ပေမဲ့လမ်းလျှောက်စာနယ်ဇင်းကပြတ်လည်လာတာကြောင့်တဝက်ကတော့တည်ဆုံသွားတဲ့အကြောင်းပန္တာနီတွေကိုထိမ့်သိမ်းဆောက်ရှောက်ထားတဲ့ဝဝင်တွေလွတ်မြောက်ရေးလှုပ်ရှားမှုဖွဲ့ Free the Bears ရဲ့လောင်နိုင်ငံဆိုင်ရာမန်နေဂျာစံကလွန်ဘွန်ဆေကပြောပါတယ
် Seen we first meet them three of them the condition is not really welland we already think the kind of will be pass away
စားတွေ့တဲ့အချိန်ကလေးက၃កောင်ကအခြေအနေတိတ်မကောင်းပါဘူးတည်မဲလို့လည်းခံမှန်းမိတာပါအသက်ရှင်အောင်ကြိုးစားခဲ့ပေမဲ့ကဲဖို့ကတိတ်ခတ်ပါတယ
်အသက်မသေးချန်နေသေးတဲ့ပန်ဒန်နီ၃កောင်နဲ့၂កောင်ကိုတော့ Free the Bears ဘွဲက Jackie Chan နဲ့ Bruce Lee တို့ချစ်စနိုးနာမည်ပေးခဲ့ပြီးနောက်တစ်កောင်ကိုတော့အလူရှင်တစ်ယောက်က Peace ငင်းချမ်းရေးဆိုပြီးအမည်ပေးခဲ့တာပါပန္နာနီတွေကိုတော့မကြခင်မှာဒီထက်ပိုပြီးလွတ်လွတ်လပ်လပ်နေထိုင်နိုင်အောင်လဲ Free the Bears အဖွဲ့ကစီစဉ်နေပါတယ
် And the only three of them now remaining living alive and is belong to our care
အခုတော့ကျန်တဲ့၃កောင်ကိုကျွန်တော်တို့ပဲစောင့်ရှောက်ထားပါတယ်အခုယာယီထားတဲ့နေရာတွေမှာအကာအရံတွေကြာကြာနာနာမရှိသေးပါဘူးဒါပေမဲ့ပုပ်ပလီကအလူရှင်တချို့ရဲ့ငွေကြေးအထောက်ပံ့နဲ့စောင့်လုပ်ရေးလုပ်ငန်းတွေစနိုင်တော့မှာဖြစ်တာကြောင့်အခုထပ်တော့ကောင်းကောင်းမွန်မွန်နေရတော့မှာပ
ါတရုတ်ဗီယက်နမ်ကမ္ဘောဒီးယားထိုင်းနိုင်ငံတွေနဲ့နယ်စပ်ချင်းထိစပ်နေပြီးကုန်းတွင်းမိတ်နိုင်ငံတစ်ခုဖြစ်တဲ့လာအိုနိုင်ငံဟာတောင်းထရစ်ဆန်မှန်ကိုရမှာအဓိကလမ်းကြောင်းတစ်ခုလည်းဖြစ်နေပါတယ်ပန်တန်နီတွေရှာဖွေဖမ်းဆီးရမိမှုနဲ့ပတ်သက်လို့လာအိုအနာဘိုင်တွေကတစုံတရာပြောတာမျိုးမရှိပေမဲ့ Free the Bears အဖွဲ့ကတော့အမှုနဲ့ဆက်နွယ်ပြီးတရုတ်နိုင်ငံသားတယောက်ကိုဖမ်းဆီးထားတဲ့အကြောင်းပြောပါတယ
် This animal is the first time being found in Laos
လာအိုနိုင်ငံမှာဒီကောင်တွေကိုတွေ့တာဒီတစ်ကြိမ်ကပထမဆုံးပါဘဲကိုပို့ဖို့ယူရထားတယ်လဲဆိုတာအတိအကျမသိရပေမဲ့အပျော်မွေးတဲ့သူတွေကိုရောင်းဖို့ဖြစ်မယ်လို့လဲတော်တော်များများကယူဆနေကြပါတယ
်မြန်မာတရုတ်အိန္ဒိယနီပေါ်ဘူတန်နိုင်ငံတွေမှာအတိအကျရှင်သန်နေထိုင်နေကြတဲ့ပန်ဒါနီတွေဟာတောင်းထရစ်ဆန်မွန်ကိုသူတွေရဲ့အန်ဒီရဲ့အပြင်ကျင်းလဲချက်ဆရာတောတောင်သဘာဝတွေထိခိုက်ပျက်စီးလာနေတဲ့အတွက်လဲရှားပါးပြောက်ကွယ်မဲ့ခြေနေတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်မှုပါခင်ဗျာအခုတော့ဥအောင်ခင်ရဲ့မြမအရေးတုံးသက်ချက်ကိုတင်ဆက်ပေးပါမယ်နားဆင်ပါ
ကချင်ပြည်နယ်တတိုင်းဒေသကပရင်းနဲ့ရွှေထွက်တဲ့နေရာတွေမှာဒီနေ့အစောပိုင်းကအစိုးရတပ်နဲ့ခရင်လက်နက်ကင်ကြတိုက်ပွဲတွေအပြင်းအထန်ဖြစ်ပွားပါတယ်အစိုးရတပ်ကလေရင်နဲ့ဘုံးကျဲတဲ့အထိအင်အားသုံးလာပါတယ်ဒီလိုတိုက်ပွဲပြင်းထန်နေတဲ့တရုတ်ကဂျာဝင်ဆောင်ရွက်တာကြောင့်ယူနန်ပြည်နယ်ဒါလီမြို့မှာကချင်လူမျိုးရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဗန်လာဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ကာကွယ်ရေးဌာနဒုဗိုလ်ချုပ်ကြီးထွန်းထွန်းအောင်ဦးစီးတဲ့မြန်မာကိုယ်စားလှယ်အဖွဲ့တို့ဖေဖော်ဝါရီလ၁ရက်နေ့ကတွေ့ဆုံဆွေးနွေးကြကြောင်းသိရှိရပါတယ်။အဲဒီနောက်တိုက်ပွဲခဏရဆိုင်သွားပြီးမတ်လနဲ့ဧပြီလမှာပြန်လည်ပြင်းထန်လာပြန်ပါတယ်။ပရင်းနဲ့ရွှေထွက်ရဒေသကကချင်လက်နက်ကိုင်တပ်ဖွဲ့တွေကိုအစိုးရတပ်ကဥတီတိုက်ခိုက်တယ်လို့ကချင်ဘက်ကဆိုပါတယ်။ဒါလီအစည်းအဝေးမှာတနိုင်းနဲ့မန်စီဒေသကကချင်တပ်ဖွဲ့တွေကိုဖေရှားပေးဖို့မြန်မာတပ်ကတောင်းဆိုတယ်လို့ကချင်ဘုံမူကြီးနော်ဘူးကပြောကြောင်းဖေဖော်ဝါရီလ23ရက်နေ့ချုပ်အေယာဝတီဒေသမှာပေါ်ပြပါတယ်။ပရင်းပေါ်နဲ့ရွှေမော်ရှိရာတနိုင်းဒေသကိုချုပ်ကင်ထားတဲ့ကရင်တိုင်းရင်း14ကိုရုပ်သိမ်းပေးဖို့အစိုးရတပ်ကတောင်းဆိုတယ်လို့ဆိုပါတယ်
။ပရင်းရွှေကြောက်စင်းစတဲ့ကြောက်မြက်တယံဇာရတွေကိုရောင်းဝယ်တာဟာကချင်တပ်ဖွဲ့တူဦးတဲ့လှုပ်လို့ရတဲ့ကိစ္စမဟုတ်ပါဘူး။အစိုးရတက်နဲ့ပြည်내အစိုးရကမပါရင်မလုံနိုင်တဲ့ကိစ္စဖြစ်တယ်လို့ဘုံမူကြီးနော်ဘူးကဆိုပါတယ်။ခြေတန်းရောက်အစိုးရတက်ကတိုင်းရင်မူဗျူဟာမူစတဲ့ထိတ်တန်းအရာရှိတွေနဲ့နားလည်မှုမရဘဲကချင်တူဦးတဲ့လုံနိုင်တဲ့လုပ်ငန်းမဟုတ်ဘူးလို့ဆိုပါတယ်။ဝေစုခွဲရနဲ့ပတ်သက်ပြီးအစိုးရတက်နဲ့ကချင်တပ်ဖွဲ့အငင်းပွားတဲ့အတွက်တနင်္ဂနွေကြောင်းမြတ်တွင်တွေကိုတရားမဝင်ဘူးလို့အစိုးရဘက်ကဆူဆွဲလာတာလည်းဖြစ်နိုင်တယ်လို့ဆိုပါတယ်။တိုက်ပွဲဖြစ်ပွားတဲ့နေရာတိုင်းဟာမြန်မာယူနန်စည်းဝါးအေးလမ်းကြောင်းဖြစ်တာမို့ချုပ်ကန်နံအောင်အစိုးရတက်ကအင်အားတို့ချက်ပြီးထိုးစစ်ဆင်နေတာဖြစ်တယ်လို့ဘုံမူကြီးနော်ဘူးကဆိုပါတယ
်မြန်မာယူနန်ကမ်းလှမ်းတွေပုံမကောင်းမလာအောင်တရုတ်အကူအညီနဲ့အဆင်ပြေဖို့မြန်မာဘက်ကစီစဉ်နေပုံရပါတယ်တချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဟာယူနန်နဲ့တိုက်ရိုက်ကုန်သွယ်တဲ့နေရာတွေဖြစ်လို့ဒီနေအေးချမ်းဖို့တရုတ်အတွက်လည်းအရေးကြီးပါတယ် ဒါကြောင့်တရုတ်အထူးတန်တမာကဂျာဝင်စစ်စားပြီးဒါလီမြို့မှာမြန်မာနဲ့ကချင်တွဲဆောင်ဆွေးနွေးပွဲကျင်းပပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဆက်ပြီးတွဲဆောင်ဆွေးနွေးဖို့ကိုယ်သာသဘောတူနိုင်ခဲ့ပါတယ်။ဆွေးနွေးပွဲနဲ့တိုက်ပွဲဆက်ဆံမှုကင်းမဲ့နေပါတယ်။အပြည့်အခါရစဲရေးလက်မှတ်ထိုးပြီးမှကချင်နဲ့နိုင်ငံရေးဆွေးနွေးမယ်လို့မြန်မာစစ်တပ်ကပြောပါတယ်။စေအစိုးရကမှအပြည့်အခါရစဲနိုင်ခဲ့ပြီးမဲ့2017နောက်ပိုင်းမှာအစိုးရနဲ့စစ်တပ်တပီးတခြားဖြစ်လာတာမှုဆွေးနွေးရတာခက်ခဲလာတယ်လို့ဆိုပါတယ်
။လွန်ခဲ့တဲ့2015ကတည်းကအစိုးရနဲ့အပြစ်ခတ်ရစဲဖို့သဘောတူထားတဲ့ KNU ကရင်အဖွဲ့ရဲ့ဖားပွန်နယ်မြေမှာအစိုးရတပ်ကလမ်းဖောက်တဲ့အတွက်မလမှာကရင်တပ်ဖွဲ့နဲ့တိုက်ပွဲဖြစ်ကြပါတယ်။ကရင်တပ်မှ၅ထင်းချုပ်တဲ့နေရာကိုကားလမ်းဖောက်ပြီးတဖြည်းဖြည်းသိမ်းပိုက်ဖို့အစိုးရတပ်ဘက်ကရည်ရွယ်ပုံရပါတယ်။ထိတွေ့ပြစ်ခတ်မှုတွေကြောင့်ခေပူကျေးရွာအုပ်စုကရွာသား2000ကျော်ထွက်ပြေးတင်းရှောင်နေရပါတယ်။အပြစ်ကရဲဆဲဖို့သဘောတူတဲ့အခါမှာနှစ်ဖက်စစ်တပ်တွေသွာလာလှုပ်ရှားနေတဲ့လမ်းကြောင်းကိုတတ်မှတ်ရပါတယ်။ဒါပေမဲ့ဖားပွန်ခရိုင်မှာတော့ဒီတတ်မှတ်ချက်ကိုကျော်လွန်ပြီး KNU နဲ့မြေတဲ့အစိုးရတပ်ကဝင်ရောက်တာလို့ကရင်ဘက်ကပြောပါတယ်။အပြစ်ကရဲဆဲတုံးအပေါ်စီးရအောင်အစိုးရတပ်ကစစ်ဆင်တာလို့ဆိုကြပါတယ
်။ရခိုင်မြောက်ပိုင်းပြည်ထောင်စုနဲ့ပတ်သက်ပြီးဗြိတိန်နဲ့ဥရောပနိုင်ငံများအဖွဲ့ကမြန်မာစစ်ကောင်းဆောင်ပိုင်းကိုအရေးယူဖို့ပြောဆိုနေကြပြီးမြန်မာစစ်တပ်ကိုဥတီတိုက်ခိုက်ဖို့အမေရိကန်မှာဆွေးနွေးနေကြပါတယ်။ဒါပေမဲ့အင်းကြီးချင်းထိုင်းနိုင်ငံကတော့စီဥစည်းချုပ်မင်းအောင်လှိုင်ကိုစင်ပြူတော်တရားကောင်းပွဲပထမအဆင့်မကြာမီကကြီးမြင့်လိုက်ပါတယ်။အိန္ဒိယစစ်တပ်ကလည်းမြန်မာတပ်နဲ့ပူးပေါင်းဆောင်ရွက်ပြီးမြန်မာစစ်ဗိုလ်တွေကိုစီရေးလေ့ကျင့်ပေးဖို့သဘောတူထားပါတယ်။တရုတ်ကတော့ကချင်ပြည်နယ်စစ်ပွဲမှာမြန်မာတပ်နဲ့ကချင်တပ်ဖွဲ့တွေ့ဆုံဆွေးနွေးနေအောင်ဂျာဝင်ဆက်ဆက်တဲ့အထိထဲထဲနေနေဖြစ်နေပါပြီ။ဂျပန်အစိုးရဟာမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူကြပါတယ်။ရုရှားကလည်းမြန်မာစစ်တပ်လူရကိုဆက်လက်ထောက်ခံပြီးစစ်လက်နဲ့ရောင်းချနေပါတယ်။ဒါကြောင့်အင်္ဂလိပ်နဲ့ဥရောပကစီရေးအဆက်အသွယ်ကပ်ယူနေအခြေအနေပြောင်းသွားမှာမဟုတ်ပါဘူး။တိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ပေါ်ဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကတော့သမရသည့်ဥယျာဉ်မြင့်ငင်းချိုင်းရေးကိစ္စမှာပါဝင်လာနိုင်လိမ့်မယ်လို့မျှော်လင့်နေကြပါသေး။ဒါပေမဲ့စင်ပြိုင်အစိုးရလိုဖြစ်နေတဲ့အစိုးရနဲ့အစိုးရတပ်ရဲ့လုတ်ခိုင်ဆောင်ရွက်ပုံကိုယုံကြည်မှုသိရှိပုံမရကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ညီမရေးတုံးတဲ့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတော့ဒေါ်လာလာတန်တင်ဆက်တဲ့အမေရိကန်အီဒီယန်တို့အင်္ဂလိပ်စာပုတ်ချချက်ကိုနားဆင်ပါမလား။
ဒီရင်ပါလေဓမ္မဟုတ်သင်းမလို့ဒီပေရတဲ့ဘုတ်ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း all in the same boat
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက all all ကအလုံး in in ကအထဲမှာ the the same the same ကအတူတူBOAT boat ကလေဓမ္မမဟုတ်သင်မောဆိုတော့စကပိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့လေတစ်စင်းနဲ့မှာဓမ္မမဟုတ်သင်မောတစ်စင်းနဲ့မှာအားလုံးရောက်နေတာပေါ့ဒီအသုံးရဲ့ idiom အဒီပေကလေရှင်းပါတယ်မြစ်ထဲပင်လေထဲမှာလေတစ်စင်းသင်မောတစ်စင်းထဲမှာရောက်နေတယ်ဆိုရင်တွေ့ကြုံနေရတဲ့အခက်အခဲပြဿနာကိုအားလုံးအတူတူရင်ဆိုင်ရမယ့်အခြေအနေဘဝမျိုးရောက်နေတာကိုဆလိုတာဖြစ်ပါတယ်တနည်းအားဖြင့်တော့ပြေပေါက်မရှိလွတ်လပ်မရှိအတူတူဖြစ်တဲ့အတွက်ကြောင့်လေလာမယ့်ဘေးကိုအတူတူပြေးတွေ့ရင်ဆိုင်ကြရဖို့အခြေအနေကိုဆလိုတာဖြစ်ပါတယ်။ idiom အသုံးရပြောမယ်ဆိုရင်တော့ကျမတို့မြန်မာမှာဆိုဘဝတူအကျိုးပေးခြင်းတူတယ်ဥစုခြင်းတူတယ်တလေတဲ့စီတခီးတဲ့သွားတယ်ဆိုရင်လေဒီအသုံးကိုရည်ညွှန်းသုံးနိုင်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
If our company closes down, we're all in the same boat. We will lose our jobs, and we'll have to look for new ones.
ကျွန်တော်တို့ company သားပိတ်ပြရမယ့်အခြေအနေရောက်ရင်ကျွန်တော်တို့အားလုံးဘဝတူတူဖြစ်ကြမယ်။အလုပ်ပြုတ်ကြမယ်။အလုပ်တစ်တွေရှာကြရမယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် If our company closes down, we're all in the same boat. We will lose our jobs and we'll have to look for new ones.
ကိုဒုတိယတင်ပြပေးမှာကတော့
Don't rock the boat.
ဖြစ်ပါတယ်စာလုံးပေါင်းက DO apostrophe NT don't ကတော့မလုပ်ဖို့ကိုရည်ညွှန်းတာပါ ROCK rock ကဒီနေရာမှာ verb ကရိယာဖြစ်အသုံးပြုထားပြီးလှုပ်တာလွှဲတာလို့အဓိပ္ပာယ်ရပါတယ်The boat, the 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 boat, ကျမတို့မြန်မာဘန်စကားရဆိုသူ့ဘာသာသူရှိပါစေဝင်မနှောင့်နဲ့လို့ဆိုလိုတာဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The wedding is getting close So don't rock the boat by saying bad things about the groom's past
မင်္ဂလာဆောင်ကနီးနေပြီလေဒါကြောင့်သူတို့သားရဲ့အတိတ်ကဆိုးခဲ့တဲ့အကြောင်းတွေကိုသွားပြီးဝင်မနှောင့်နေတယ်လို့အဓိပ္ပာယ်ရပါတယ်
The wedding is getting close, so don't rock the boat by saying bad things about the groom's past. Miss the boat.
ဖြစ်ပါလေ။ salon ba nga miss miss ka di niya ma kriya verb a phit a thong pyu tha da phit pi lut twa da ko so lo ba le. The boat boat ka တင်မောဒါမှမဟုတ်လေဆိုတော့စကပိုက်ထုံးရဲ့လုံောက်ဒီပဲကတော့တင်မောလွတ်သွားတာလေလွတ်သွားတာပေါ့ဒီနေရာမှာဗုဒ္ဓနေ့စဉ်ဘဝမှာအခွင့်လန်းကောင်းတရက်နဲ့ရည်ညွှန်းတင်စားပြီးတော့ပြောထားတာဖြစ်ပါတယ်ဒါကြောင့် Mr. Boat ကကို့အတွက်အခွင့်လန်းကောင်းတရက်ကိုလက်လွတ်သွားတာကိုရည်ညွှန်းတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြကြရအောင
် I missed the boat in applying for scholarships from the top university. I did not mail my application in time to meet the deadline.
အဲ့ဒီထိတ်တန့်တက်ကတူမှာပညာတော်သင်ဆုလျှောက်ဖို့ကျွန်တော်လွတ်သွားတယ်။ကျွန်တော်လျှောက်လွားပြည့်ရအမီစာတိုက်ကနေမထည့်ပြလိုက်ဘူးလေလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I missed the boat in applying for scholarships for the top university. I did not mail my application in time to meet the deadline.
Miss the boat ga a khwin gaung let lut twa de lo adibe ya ro a khwin gaung go let lut ma khan ne so yin be lo pyo ma le.
Don't miss the boat.
Lo pyo lo ya ba de. Sa lung paung ga so so ga miss the boat shi ma don apostrophe d go tat lai yum me phit ba de. Di thong ne pat de lo George go pi de u ma go na sin chi cha ya aw.
Don't miss the boat to do business in Burma.
မြန်မာနိုင်ငံမှာစီးပွားရေးလုပ်ဖို့အခွင့်လန်းကောင်းကိုလက်လွတ်မခံနဲ့လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Don't miss the boat to do business in Burma.
တော်ရရှိမြတ်ကိုဒီသတင်းပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
In the same boat, don't rock the boat, miss the boat,Don't miss the boat.
လို့ဖြစ်ကြပါလေ။နောက်တစ်ပတ်ခုလိုချင်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒါကတော့ဒေါ်လာလတ်တန်စီစဉ်တစ်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်က2018ခုနှစ်မေလ13ရက်တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ24 40 51တို့ပြင်လိုင်းလံမီတာ190 kHz 1505ကလည်းတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ် Facebook ကလည်းနားဆင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့စနေညပိုင်းတုန်းကတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးချက်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ကိုအောင်လင်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့ဒီမြန်မာနိုင်ငံဒီမိုကရေစီအတွင်းခုပြောရေးမှာနိုင်ငံရေးပါတီရဲ့အခမ်းအနားကိုဆွေးနွေးမှာဖြစ်ပါတယ်အခုဆိုရင်လွတ်တော်ကြားပြတ်ရွေးကောက်ပွဲတွေကျင်းပဖို့ရှိတဲ့အချိန်မှာပဲနိုင်ငံရေးပါတီတွေတချို့လည်းထပ်မံထွက်ပေါ်လာပါတယ်ဆိုတော့ဒီမိုကရေစီအတွင်းခုပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာပါတီတွေထွက်ပေါ်လာခြင်းအပြင်အစိုးရကဘလို့အကျိုးဆက်တွေရှိနိုင်တယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးကြပါတယ်ဆိုတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှုတ်လဲလီလိုက်မော်ကိုရောက်နေပါပြီတို့တူကတော့ကျွန်တော်ဒီတချင်းကဒီတိဘောမြို့နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဖြစ်ခဲ့ပြီးတော့အခုတော့နိုင်ငံလေးလာသူတူဖြစ်နေရပ်တည်နေတဲ့ဦးရဲထွန်းဖြစ်ပါတယ်နောက်တူကလည်းပဲဒီ1990ပြည့်ရွေးကောက်ပွဲမှာတော့စကိုင်းတိုင်းပလဲမြို့နယ်လွတ်တော်ကိုယ်စားလှယ်ဖြစ်ခဲ့မှုတဲ့ဒေါက်တာတွန့်စေဖြစ်ပါတယ်အခုနှစ်ဦးစလုံးလည်းရှိနေပြီဆိုတော့ကျွန်တော်တို့အစီအစဉ်ကိုစတင်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီဆရာဦးရဲ့ထွန်းအသုံးသက်ချက်ကိုကြားချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီနားလည်ထားသလားဆိုရင်တော့ဒီနိုင်ငံရေးပါတီတွေဆိုတာရေဝီအားဖြင့်နိုင်ငံရေးကိုဦးဆောင်တဲ့ဖွဲ့စည်းတွေဖြစ်ပါတယ်ပါတီကြီးကြီးငယ်ငယ်ရည်တည်ချက်တစ်ခုခုထောက်ခံမှုတစ်ခုကိုခိုင်ခိုင်မာမာဆုပ်ပြီးရည်တည်လေးလည်းရှိပါတယ်ဆိုတော့ဥပမာတိုင်းရင်းသားတို့လူ့သမားတို့လူမျိုးတစ်မျိုးလူရန်းစားတစ်ခုကိုအခြေခံတဲ့ရည်တည်ချက်မျိုးပေါ့လေဆိုတော့မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးပါတီတွေရဲ့အခြေအနေအရဒီလိုခိုင်ခိုင်မာမာမူဝါဒတစ်ခုအပေါ်မှာပဲဖြစ်ဖြစ်ထောက်ခံမှုအပေါ်မှာပဲဖြစ်ဖြစ်ရည်တည်နေနိုင်ကြတဲ့အခြေအနေမျိုးရှိရလားဆရာဦးရဲ့ထောင်း
အခုလောလောဆယ်အားဖြင့်တော့ဟိုပါတီတွေကနိုင်ငံရေးပါတီတွေကသူတို့ရဲ့မူဝါဒတွေလက်တည်ချက်တွေကြေညာထားတာတွေတော့ရှိတာပေါ့လေရှိတဲ့အခါကျတော့ဟိုရေပြည်အားဖြင့်တော့ဒီမိုကရေစီအရေးကိုပဲပြောကြပါတယ်ဒီဟိုခေတ်ကာလကလည်းဘယ်လိုဖြစ်နေတုန်းဆိုတော့ဟိုဆိုရှယ်လစ်စီဝိုင်းဆိုရှယ်လစ်စနစ်တို့အရင်းရှင်စနစ်တို့ဆိုတဲ့အရင်တုန်းကလိုနိုင်ငံရေးစနစ်တွေကိုဟိုစိတ်မပြောတော့ဘဲနဲ့အဲဇေကွက်စီဝါရေးစနစ်နဲ့ဒီမိုကရေစီပေါ့နော်အဲ့ဒီဟာကိုပဲအဲဒီဟိုမှန်နေဆိုပြီးတော့ကျွန်တော်တို့ဒီလေတူကလည်းနိုင်ငံရေးလေတူကလည်းအဲ့လိုဖြစ်နေကြတဲ့အခါကျတော့အဲ့ဒီမှာကတော့အတူတူဟိုအားလုံးကအတူတူလို့ဖြစ်နေကြတာပေါ့လေအဲဒီကွဲကြတာကွဲပြားတာတခုကတော့ကျွန်တော်တိုင်းသားပါတီတွေနဲ့အဲဒီအဲမျိုးကြီးတမားလူမျိုးတွေကိုကိုးစားပြုတဲ့เนาะဟိုဟိုဒီဟောပေါ့เนาะဒီမှာကနိုင်ငံရေးပါတီကြီးတွေပေါ့အဲ့ဒါကတော့ဟိုလူမျိုးအခြေခံတာပေါ့เนาะတိုင်းရင်းသားပါတီကြီးတွေလူမျိုးကိုအခြေခံပြီးတော့ဟိုဒီဒီလုံးကိုကိုးစားပြုတဲ့ပါတီတွေကတော့လူမျိုးစုံတိုင်းရင်းသားပေါင်းစုံဟိုကိုးကိုးစားပြုတယ်ဆိုပြီးတော့အဲ့လိုဟိုမြန်မာနိုင်ငံရဲ့တနည်းအခြေအနေကတော့အဲ့လိုထူးထူးခြားခြားဆွဲရတဲ့ဒီကပြင်းလာတော့အဲ့ဒါတော့ထင်ရှားကြရှိပါသေးတယ်ကျန်တာတွေကတော့ဟိုစိုက်ပြီးတော့မကွဲပြားလာဘူးပေါ့နော
်ဟုတ်ကဲ့ဆရာ
မမတဖြည်းဖြည်းတမကွဲပြားလာမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာဒီနေ့မှကျွန်တော်ကြားပြပြီဆရာတို့ခုမေးချင်တာဒါလို့ပါတီမူဝါဒတွေကဒါလို့တိုက်ပြီးကွဲကွဲပြားပြားမဖြစ်ဘူးဆိုလို့ရှိရင်ဟိုဥမာထားပါတော့လက်ရှိဟို NLD ပါတီကထောက်ခံမှုအားကောင်းနေတယ်ဆိုတော့သူတို့ကိုမထောက်ခံရလောက်တခြားပါတီတွေကိုဟိုထောက်ခံမှုရလောက်အောင်ဟိုဘယ်လိုပြောမလဲဟိုထောက်ခံလာစရာအကြောင်းအရှိပါမလားဆရာဒါလို့သာမူဝါဒတွေကကောကွယ်ပြပြမရှိကြဘူးဆိုရင
်ဟုတ်ပါရဲ့ဟိုဒါကြောင့်ပဲအခုဟိုကျွန်တော်တို့ဒီမြေပေါက်ပွဲရန်လတ်တွေကိုကြည့်လိုက်တဲ့အခါမှာကျွန်တော်တို့ဒီမူလပေါ့နော်မူလအာဏာကိုဆုပ်ကင်ထားခဲ့တဲ့ဒီတက်မတော်သားဟောင်းတွေကနေပြီးတော့တက်မတော်ကနေမျိုးထုတ်လိုက်တဲ့ပြည်အောင်စံခံဖွင့်ပေးပါတီနဲ့ NLD ဆိုပြီးတော့ထောက်ခံတဲ့ဒီလိုလိုထောက်ခံနေရတဲ့အများဆုံးရတဲ့မှတ်ပါဒီကအဲ့လိုဟိုဒီထင်ရှားရှားဖြစ်နေတာပေါ့လေထင်ရှားဖြစ်နေပြီးတော့ကြံတဲ့ဒီကျွန်တော်တို့ဒီမိုကရေစီပါတီတွေကတော့ဟိုစိတ်ပြီးတော့ထောက်ခံမယ်အဲ့ဒါလောက်အင်းနဲ့အားနဲ့မရကြဘူးပေါ့နော်အဲ့လိုဖြစ်နေတော့ သူတို့နှစ်ပါတီမှာလည်းတကယ်ကတော့ဟိုဒီမိုကရေစီနဲ့ဒီကစီဝိုင်းစနစ်သွားလာခြင်းကတော့အတူတူပဲသို့တော်လည်းအဲသူတို့တမိုင်းကြောင်းနေနဲ့ထိုင်ထိုင်တဲ့အခြေအနေပေါ်မှာပဲတမိုင်းကြောင်းနေဆိုတာကတော့ဟိုတိုင်းပြည်ကိုရှင်းရဝတ်တည်သွားအောင်ဟာအုပ်ချုပ်ခဲ့တဲ့အဲတမိုင်းကြောင်းရှိတဲ့လူနဲ့ဘာမှအဲကျွန်တော်တို့ဒီမလုပ်ဘူးမကင်ဘူးတဲ့ဒီဟိုမလုပ်ခဲ့မကင်ခဲ့ဘူးတဲ့အခါကျတော့အဲနောက်ကြောင်းမှာပြည်ပြီးတော့အမဲကျပြည်မရှိတဲ့ပါတီပေါ့အဲဒီလိုပြန်ရတဲ့အနေအထားမျိုးပဲဖြစ်နေသေးတယ်။ဒါကြောင့်မလို့ဒီ NLD ကတော့ဘာပဲဖြစ်ဖြစ်ကြည့်ရပြည့်နေနိုင်တာပေါ့လေ
။ဟုတ်ကဲ့ပါဆရာ။ဆိုကျွန်တော်ဆရာဦးတက်ဆွေကိုလည်းမေးချင်ပါတယ်။ဆရာဟိုဆရာဒီဟိုလွတ်တော်ကိုယ်စားလှယ်တူဖြစ်နေတယ်ဆရာလည်းတွေ့ကြုံရှိခဲ့ဘူးလေဆိုတော့အခုကျွန်တော်တို့ဒီမှာကပေါ့လေဟိုနိုင်ငံရေးပါတီရဲ့အခြေအနေအနေနဲ့ကဒီလိုမူဝါဒတို့ပေါ့လေဒီလိုထောက်ခံမှုတစ်ခုခုပဲဖြစ်ပေါ့လေ။ဟိုတိုင်းရင်းသားတို့လူမျိုးအလုသမားလူရန်စားလူမျိုးလူရန်စားတခုကိုပဲကိုစားပြုတာမျိုးပဲဖြစ်ဖြစ်ပေါ့လေဒီလိုမျိုးရက်တည်ပြီးတော့ဟိုမူဝါဒတို့ထောက်ခံမှုတို့ရက်တည်ပြီးတော့ဟိုပါတီကိုအခြေမခံနိုင်တာဘလို့အခြေအနေကြောင့်လဲဆရာ
ဟုတ်ကဲ့ခင်ဗျာနိုင်ငံရေးပါတီဆိုတာဒီမိုကရေစီစနစ်မှာမရှိမဖြစ်တလို့ရတဲ့နိုင်ငံရေးပါတီတွေပေါ့နော်သို့တော်လည်းပဲကျွန်တော်တို့ဗမာနိုင်ငံရဲ့မြတ်မောက်ဖြစ်တဲ့မိုင်းမှာကျွန်တော်တို့ဥပ1990ကစတွေ့ရင်အဲဒီကပါတီအများဆုံးမြန်235ခုရှိပါတယ်အခုလည်းဟိုတရားအောင်ပေါ့နော်ရှိတာတော့ဟိုဒါပေမဲ့လို့ခုနဥယျာဉ်ထွန်းဆွေးနွေးသလိုတွတ်တော်မှာတော့နေရာရတာပါတီကြီးနှစ်ခုပဲရနေတယ်အနေထားနောက်တစ်ခါဟိုတိုင်းရင်းသားပါတီတွေပေါ့နော်ဒီပေါ်မှာကျွန်တော်မြင်တာကတော့နည်းနည်းလေးဟိုကွဲပြားမှုရှိတယ်ခင်ဗျာအမှန်နိုင်ငံရဲ့ဒီကနေ့အနေထားဟာဒီဖွဲ့စည်းပုံအောက်မှာလောက်ရတဲ့အဲလွတ်တော်အခြေအနေလွတ်တော်အတွက်မဲပေးကြတဲ့အနေအထားတစ်ခုနောက်တစ်ခုကဒီနေ့အခြေအနေဒီသမ္မတရွေးချယ်တင်မြှောက်တဲ့သမ္မတ20ရှိလာပေမယ်လို့ပမာနိုင်ငံရဲ့နိုင်ငံရေးဟာအဖြူနဲ့အမဲအဆင့်ကမကျော်နိုင်သေးဘူးလို့ကျွန်တော်မြင်တယ်ဒီဟာကိုလူလူကကောင်းကောင်းသိတော့ကဒီမဲနေတာကိုဖြူအောင်လုပ်ရေးကိုသူကဦးစားပေးကြတယ်လွတ်တော်အမတ်ဘသူဖြစ်နေနေလွတ်တော်ဟလာဟို sorry ဟိုပါတီရဲ့မူဝါဒတွေဘယ်လိုပဲဖြစ်နေနေမဲရာကနေဖြူတဲ့ဖြော်လုပ်မဲ့အဆင့်လိုလူလူကနားလည်နေတော့ကနိုင်ငံရေးပါတီတွေအသစ်တွေပေါ်လာပြီတယ်လို့ကျွန်တော်မြင်တာကတော့အသစ်တွေနေရာမြန်မြန်ရစရာကျွန်တော်အပြစ်စရာတော့ပြောတာတော့မဟုတ်ဘူးเนาะဒီကနေ့အခြေအနေရအဲ့လိုဟိုဖြစ်နေတယ်ဒါကြလေပဲနိုင်ငံရေးပါတီတစ်တီဥမာဟိုအလုသမားကိုဟိုအခြေခံတဲ့ပါတီတွေလိုအပ်တာတော့အမှန်ပဲလူငယ်ဖြစ်ဖြစ်ဆော့ဆတ်တဲ့ပုံလိုအပ်တာတော့မှန်ပေမယ့်လို့အဲ့လိုဖြစ်လာရင်တော့ဒါတို့ကြိုးစားရမယ်တိုးတော်လည်းပဲတကယ်အဆုံးဖြတ်မှာတော့ကျွန်တော်မြင်တာကခုချိန်ထိဟာအမဲရောင်တွေကိုနဲအောင်လုပ်နိုင်တဲ့ပါတီကိုပဲပုံအောချမလားလို့ကျွန်တော်တို့အဲ့လိုမြင်ထားသေးတယ်ခင်ဗျ
โอเคပါဆရာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုက်မှမှာရောက်နေပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်ရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့ပါတီတက်ပြီးပေါ်လာခြင်းမနဲ့ပတ်သက်လို့အကောင်းဘက်ကကြည့်ရဆိုရင်တော့ရှိနေရှိအရေးတော်ပုံကပေါ်ဆင်းလာတဲ့အဲဒီကောင်းဆောင်လောင်းတွေကျောင်းသားကောင်းဆောင်လောင်းတွေအားဒီကိုအကျိုးပြုဖို့အတွက်ပွားချောင်းရဲလို့လည်းကျွန်တော်ယူဆပါတယ်နံပါတ်1အနေနဲ့ကတော့အကျိုးဘက်ကကြည့်မယ်ဆိုရင်တော့ပါတီကြီးညာလေဝကြီးအုပ်ထားပြီးရောမျိုးစီကောင်းဆောင်များသည်ဒီနေ့မျိုးကိုမတည်ဆောက်နိုင်ခြင်းပြည်ရခွင့်ပြုခြင်းညာအခြားအမျိုးသားညီမျိုးကိုပြည်ဆောက်နိုင်ခြင်းကိုဟိုခေါ်ဆောင်နေပါတယ်အမေရိကန်နိုင်ငံတို့တိတ်ချစ်ကြကောင်းပါတယ်အမေရိကန်နိုင်ငံပါတီတစ်ခုပဲရှိပါတယ်အာနာချင်းစီမမော်ထွန်းအောင်လည်းတမတ်တန်ကိုနှစ်နှစ်ပဲထားပါတယ်နှစ်ဆက်ပဲထားပါတယ်အဲကြောင့်အမေရိကန်နိုင်ငံပြည်ရချင်းကိုမွေးစားတယ်ဥဒဏ်ကိုသူတို့အနားယူချိန်ပါတယ်ဥဒဏ်ကိုဝါယူပြန်မသွားနိုင်အောင်ဆိုပြီးတော့သူသူအမိသားရနေတယ်။အဲရောင်းပြေးစားပြီးတော့သူ့ကိုဟိုအကောင်းဆုံးဖြစ်အောင်ခပ်ပြားချင်းဖြစ်ပြန်ဒီမှာမွေးသားထားပါလေခင်ဗျာ။အဲ့ဒါကိုသူမြင်ရပါခင်ဗျာ။
โอเคคุณคุณมาเลยซื้อนี่ล่ะเจ๊ซุบนาวทูก็เราเจอท้ายနိုင်ငံอ่ะโกตีแหลมูอ่ะโกตีแหลมูตบอดาเลยซื้อนี่ลงยาบาระครับเน
ี่ยโอเคครับเนี่ยจนเนี่ยก็จนเราต้านนาปาร์ตี้ก็อดิก็จนเราก็တော့หลูลาบาระครับเนี่ยบาคิดเลยส่วนเนาะจนပြောให้เลยส่วนเนาะတိုင်းနာပါတီတွေအားတိုင်းနာကိုကုစားပြုတဲ့တိုင်းနာပါတီတွေကိုလိုလားပါတယ်နောက်ပြီးတော့ကျွန်တော်ပြောတော့ပြောရမယ်ဆိုရင်တော့2020မှာဒီကဝယ်အားနော်ကျွန်တော်တို့ဖြစ်လာခဲ့မယ်ဆိုရင်နော်တကယ်ဒီလူလူကုစားပြုတဲ့ နော်ခေါင်းဆောင်နေကျွန်တော်တို့ပေါ်ထွက်လာဖို့လိုတယ်တင်ပြီးဖို့လည်းလိုတယ်နော်တကယ်ဒီလူစုကိုထဲထဲဝင်ဝင်အကူအညီပေးနေတဲ့ဒေါ်နောင်လာတို့လိုလူမျိုးပေါ့နော်နော်တော်ဒီအခံတို့လိုသူမျိုးတွေကိုတင်ပြီးဖို့လိုတယ်ခင်ဗျာ
โอเคกูตีละมุซุนนี่ละเจซูวาสรุปเราတို့ဒီซุนนี่ဝက်တော့ကိုဟို Facebook တရားနေမှတ်ချက်တွေပေးထားတချို့လည်းရှိနေပါသေးတယ်တချို့တော့မဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ
မထွေးဆိုတဲ့အကောင်ကတော့တပါတီစနစ်ကြောင့်မြန်မာနိုင်ငံဆင်းရဲခြင်းကနေပြီးတော့အများပြည်သူကောင်းစားရေးအတွက်ဦးတည်ပြီးတော့ပါတီစုံဒီမိုကရေစီစနစ်ရောက်ရှိဖို့အသက်ပေါင်းမြောက်များစွာရင်းခဲ့ရတဲ့အတွက်အခုမြန်မာနိုင်ငံအသွင်ကူးပြောင်းရေးမှာထွက်ပေါ်လာတဲ့ပါတီအသစ်နဲ့အဟောင်းတွေအလုံးအမြင့်ချင်းတူပြီးတော့မိမိကိုယ်ကျိုးနဲ့အပေါင်းပါလူတစုအတွက်မကြည့်ပဲနဲ့ငကိုထားရှိတဲ့ရည်ရွယ်ချက်အတိုင်းအများပြည်သူအပေါ်မှာစေတနာအမှန်အပြည့်ဝထားရှိဖို့အလွန်အရေးကြီးပါသည်ဆိုပြီးရေးထားပါတယ်လှသည်ဆိုတဲ့အကောင်ကတော့ပါတီဆိုတာကတော့ယုံကြည်ချက်တူတူတွေစုစည်းထားတဲ့အဖွဲ့ပါပဲတဲ့ပါတီအားလုံးကနိုင်ငံရေးထဲမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ခြင်းလို့ဖွဲ့စည်းတယ်လို့ရေးပူရအဖြစ်မှတ်ယူရပါတယ်ပါတီမဖွဲ့ဘဲနဲ့နိုင်ငံရေးလုပ်နေတဲ့သူတွေလည်းရှိနေကြတာတော့အများအမြင်ပါပဲရှိတဲ့ပါတီအရေးအတွက်ထက်များနေရင်တော့နိုင်ငံအတွက်မကောင်းတာသိကြပါတယ်လက်ရှိဥပဒေအရပါတီတိုင်းကအ ਨੇ စုံ၃နေရာပြန်ရမယ်ဆိုတာကောင်းပါတယ်ရွေးကောက်ပွဲအတွက်ပါတီမှတ်ပုံတင်တာဆိုရင်တော့တနေရာမှမနိုင်ရင်တော့ဒီပါတီတွေဖျက်သိမ်းပစ်လိုက်ဖို့ဥပဒေကိုပြင်သစ်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
โอเคเจซูวาสรุปซะซะดิซุนุเยตุรีเดมาแล้วทอกปะดอดาชีบาเรอะกูดิเฟซบุ๊กสาตจุมาแล้วตุยบาเรตรุก็แล้วดินางไงปาร์ตี้ดิอะมาราโอตบอไม่จ่าเรตบอดาดิแล้วชีบาเรดาแมตจุอะแล้วดิโหตานดาดิโกซาปิเรลูเนซุปาร์ตี้โลမျိုးดิชีเซนเนนาวลูเนซุโกเซเรดิโหเนียเปเซนเนสรอะเมียนเนแล้วชีบาเรสรุปดิเนียมาเซียวูเยท้องโอเมเจมาเรโหนางไงปาร์ตี้ดิมาราไม่ก้าวมุโลเยวูยาเปียวนานเมียนเมแล้วดิตานดาอี้โลลูเนซุดิด้วยโกซาปิเนเมปาร์ตี้မျိုးดิโหไม่ชีเซนอูล่ะเคเมียตจ่าจอมบ่ปาวปาร์ตี้ยีแน่จริงแล้วပဲရှိမယ်ဆိုရင်ဟိုလူနည်းစုကိစ္စတွေမှာအာယုံစိုက်မှုတွေမှာရောအားနည်းမသွားနိုင်ဘူးလားဆရာ
အဲမှန်ပါတယ်ကျွန်တော်တို့ဟိုပါတီစုံစနစ်အနာဂတ်စနစ်ကနေပြီးတော့ပါတီစုံစနစ်ကိုပြောင်းတာကိုနိုင်ကကျွန်တော်တို့တပါတီတဲကနေပြီးတော့ဟိုရေရှိအနာဝေဆွဲကင်ပြီးတော့ဒီပြည်သူကိုအုပ်ချုပ်တဲ့အခါမှာတိုင်းပြည်ကိုအုပ်ချုပ်တဲ့အခါမှာလမ်းလွဲတွေမရောက်အောင်ဟောလမ်းမတွေမရောက်အောင်ကျွန်တော်တို့ဒီလူလူအတွက်ရွေးချယ်เสียရတွေအများကြီးရှိလာပြီးတော့နိုင်ငံရေးသမားအချင်းချင်းလဲတိုင်းပြည်ကိုအုပ်ချုပ်တဲ့နေရာမှာအကောင်ဆုံးအုပ်ချုပ်နိုင်တဲ့အတော်ဆုံးပုံကိုရဖို့အတွက်ဒီနိုင်ငံရေးစနစ်ကပါတီကြောင့်နိုင်ငံရေးစနစ်ကခွင့်ပြုထားရပါဗျာအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီနိုင်ငံရေးပါတီတွေများလာတယ်ဆိုတာကျွန်တော်တို့ဒီဒီမိုကရေစီပါတီကြောင့်ဒီမိုကရေစီစနစ်ကိုစပြီးတော့တဲ့အချိန်မှာဒါကတော့နိုင်ငံတော်တော်များများမှာထုံးစံတွေဖြစ်နေတယ်လို့ထင်ပါတယ်အမေရိကန်နိုင်ငံမှာဆိုရင်လည်းသူတို့ဒီနိုင်ငံစတင်တည်ထောင်ပြီးတော့ပါတီတော်စနစ်နဲ့လုပ်တဲ့အခါမှာပါတီတွေ200ကျော်လောက်တောင်ရှိတယ်လို့ကြားပြီးသတ်ပူးပါတယ်အဲ့တော့ဒီလိုဒီ passport support လို့ခေါ်တဲ့အခုလိုကျွန်တော်တို့ဒီနိုင်ငံအကုန်ယူဆိုတဲ့စနစ်ပေါ့နော်အခုလိုနိုင်ငံရေးစနစ်မျိုးကတော့ဒီအချိန်မှာကြာလာတဲ့အခါမှာဒီလိုအခါဒီငဲတဲ့ပါတီကသူ့အလိုလိုသူကဟိုပျောက်သွားတာပေါ့ပျောက်သွားပြီးတဲ့အခါကျတော့ပါတီကြီး၃၄ခုလောက်ပဲပေါ့နော်၃၄ခုလောက်ပဲပြန်နေခဲ့တယ်တချို့အတိုင်းပြည်မှာလည်းမခုလောက်ပဲအဓိကအဲ့လိုပြန်ကြတာမျိုးပေါ့ဆိုတော့ဒါကိုကျွန်တော်တို့ကဥပဒေတားမြစ်ပြီးဥပဒေထားဥပဒေပြတ်ချမ်းပြီးတဲ့အခါကျတော့ကျွန်တော်တို့ဒီအမတ်နေရာဗနေနေရာမရရင်ဖြတ်သိမ်းရမယ်ဆိုတာမျိုးတော့မပြတ်ချမ်းတဲ့မျိုးကိုထင်တယ်သူတတ်မှတ်ထားတဲ့ပါတီဝင်အရေးအတွက်ရှိရင်ရှိတယ်လို့သူတို့ရှင်းပြန်ရင်ပြုတင်တယ်။နောက်မှတမိုင်းကနေပြီးတော့ဒါအလိုလိုဆုံးဖြတ်သွားလိမ့်မယ်လို
့ဟုတ်ကဲ့ဟုတ်လူထောက်ခံမှုလူထောက်ခံမှုမရှိရင်အလိုလိုသူတို့ကသူတို့ပျောက်သွားမယ်ဆိုတဲ့သဘောပေါ့ဆရာ
။မှန်ပါတယ်ခင်ဗျာ။မှန်ပါတယ်။
ဆိုတော့ဟိုဆရာဦးထင်ဆွေကိုလည်းမေးချင်ပါတယ်ဆရာကျွန်တော်ဒီပါတီမြန်မြန်ဆဆရှိတာဟိုမကောင်းမှုဆိုရင်မယ်လည်းပဲဟိုပါတီကြီးအာယုံမဆိုင်နိုင်မဲ့ကိစ္စတွေမှာတခြားဟိုပေါ့လေအာယုံပို့ပြီးတော့အာယုံဆိုင်နိုင်မဲ့ပါတီမျိုးတွေရောမရှိသင့်ဘူးလားဆရာ။
ဟုတ်ကဲ့ငယ်ပါတီတွေကတော့သူဒီဥပဒေရပဲပြီးဘွန်ဂရစီတဘောရပဲပြီးရှိတာကတော့ဟိုကောက်ပါတယ်ခင်ဗျာကျိုးစိုးရမှာအစ်စ်တွေပဲဖြစ်ဖြစ်ဟိုတိုင်းရင်းသားပါတီတွေပဲဖြစ်ဖြစ်ဟောရှိကိုရှိရမှာဒါပေမဲ့ဒီနေရာမှာအတီးတစ်တွေနဲ့တိုင်းရင်းသားပါတီတွေနောက်တိုင်းရင်းသားပါတီတွေရှိခြင်းနဲ့ရှိခြင်းအတွဲအကျိုးနဲ့လာကျွန်တော်တို့စဉ်းစားကြအချက်တွေတော့ရှိတယ်ခင်ဗျာဥပမာ တိုင်းရင်းသားပါတီတွေခုလည်းရှိတယ်အရင်ကလည်းရှိခဲ့ပါတယ်အဲ့ဒီဒေတာတွေမှာတခြားပါတီတွေကနိုင်ငယ်တယ်ခင်ဗျအဲ့တော့အဲ့ဒီပါတီတွေပဲသူတို့ကဟိုနိုင်ရတာများပါတယ်ဒီအစဉ်လာလဲကျွန်တော်တင်တဲ့နောက်မျက်စိတဆုံးတော့ပြောင်းအောင်မဲ့အနေထားမရှိပါဘူးဒါလည်းဟိုဖြစ်တဲ့ကိစ္စဒါပေမဲ့ကျွန်တော်ဟိုအိန္ဒိယနိုင်ငံရဲ့ဥပမာတစ်ခုလေးပေါ့နော်အိန္ဒိယမှာကတော့နိုင်ငံရေးပါတီတွေအများကြီးရှိပါတယ်အဲ့မှာတိုင်းရင်းသားပါတီလို့မဟုတ်တော့လည်းပဲအဲ့ဒါနဲ့အလားတူတဲ့ပါတီတွေကိုသူတို့ကဒေတာဆရာပါတီလို့ခေါ်ကြတယ်ပေါ့နော်အဲ့တော့ဒေတာဆရာပါတီတွေရှိခြင်းအပြင်ဖက်ဒရယ်ရဲ့ပုံစံအရဒေတာတစ်ခုချင်းကိုသူတို့ကပေါ်ဆောင်နိုင်တဲ့နိုင်ငံရေးပါတီတွေလို့ပေါ်လာတယ်အဲ့လိုပေါ်လာတဲ့အတွက်အဖက်ကကြည့်ရင်ဒေတာအတွက်ကောင်းတယ်လို့ရှိပေမဲ့လို့နောက်အဲ့ဒီလိုဖြစ်တဲ့အတွက်အားနည်းချက်တွေတော်တော်များများကျွန်တော်တို့အိန္ဒိယရဲ့နမူနာမှာတွေ့ပါတယ်။ဘာတွေ့လဲဆိုတော့ဘဟုလို့ပြောတဲ့အလဲဟိုဒေလီလိုဒေတာကိုချစ်တဲ့ပါတီကြီးတွေကအပြတ်မနိုင်တဲ့အခါမျိုးမှာအဲ့လိုပါတီသေးလေးတွေကဘယင်းဟိုပေါ်ထုတ်နိုင်တဲ့ဟိုဝန်ကြီးချုပ်ကိုရွေးနိုင်တဲ့အဆုံးဖြတ်ပေးနိုင်မယ်ပါတီလေးတွေဖြစ်သွားတယ်ခင်ဗျာနောက်တစ်ခါအဲ့ဒီဒေသဆိုင်ရာပါတီသေးလေးတွေကပိုးပြီးများလွန်လာတဲ့ခါမှာဒီမိုကရေစီသဘောအရကနေဒီစိတ်တပိုင်းတွေ့ဖြစ်လာတယ်လို့တွေ့တယ်ဒါအိန္ဒိယနမူနာအဲ့တော့ဗမာနိုင်ငံမှာတော့ကျွန်တော်ချုပ်လိုက်လို့ရှိရင်တိုင်းရင်းပါတီတွေဟာအရင်လည်းရှိတယ်အခုလည်းရှိတယ်နောက်ရှိလည်းပဲရှိမယ်အဲ့ဒီဒေသမှာတခြားပါတီတွေနိုင်ခဲ့တယ်ဟိုသူတို့ကိုပိုင်တိုင်းရင်းသားပါတီတွေအာမကိုရလောက်ဖူးဆိုရင်တော့တခြားပါတီတွေဟိုရွေးချယ်ရတဲ့ဆင်လာခုပမာပြီးလုံခဲ့တဲ့ဆိုင်နဲ့ဆန်ကန်တွေမှာရှိနေတော့ဒီတိုင်းပဲဆက်သွားအောင်မလို့ကျွန်တော်ထင်နေပြန်ပြီးတော့ဟိုထူးခြားမယ်လို့တော့ကျွန်တော်တော့မယူဆဘူးခင်ဗျာ
ဟုတ်ကဲ့ပါဆရာဦးတင်စေကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ရှိနေပါသေးတယ်ဟိုတူကတော့ကိုနေဦးလင်းဖြစ်ပါတယ်ဟိုကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคครับเอาตัวออกอ่ะอย่าเยอะว่าลูกหิงเนาะอีประมาณนี้จะขึ้นในเนี่ยอาจารย์นี่ก่อนเนาะที่ช้าหน่อยนี่เนี่ยไม่ชินแล้วพี่นี่ตัวเราเลยชื่อเนี่ยโปรเฟสชันนอลเลยจริงไม่ผิดหรอกเนาะไหนๆอีปาร์ตี้ไหนๆอีสตอรี่อ่ะโหไหนๆอีตะมาเนี่ยอะไรรู้ตั้วตื้อเนี่ยก่อนเนาะเออโปรเฟสชันนอลไม่ผิดแต่ด้วยบาผิดล่ะเลยสรแล้วตะเกียรก็ไหนๆอีปาร์ตี้สรไหนๆโหอุทธรณ์เอามั้ยป่วยที่ဒီပုံကိုကြီးပဲဗျာအဲ့တော့သူတို့က professional မဖြစ်တဲ့အခါမှာတိုင်းပြည်မှာနေလာတယ်လို့ကျွန်တော်အမြင်နဲ့နေနေပေါ့နော်အဲ့ဒါဘယ်ခေတ်ကစတာလဲဆိုတော့ဗိုလ်ချုပ်အခန်းလို့ဆိုခေတ်ကတော့အဲ့လိုပဲပြောလို့ရလိမ့်မယ်လို့ထင်တယ်ဗျာဟိုမဟာဒီဟာကိုကြည့်လာအသက်62နှစ်နဲ့22နှစ်လူငယ်ကြီးစုပြီးတော့အားလုံးပေါင်းပြီးတော့စဘာနဲ့တဘာရှိတဲ့လူနဲ့ပေါင်းပြီးတော့နိုင်ငံကိုပြန်ပြီးတော့ဥဆောင်ကိုပြန်လုပ်တယ်ဆိုတာလက်တွေ့ပါမယ်နော်ကျွန်တော်ပြောချင်တာကတော့ professional ဖြစ်ဖို့နဲ့ age နဲ့ပေါ့နော်အဲ့လိုလူမျိုးတွေဖြစ်လာပါကြည့်လို့စူပေါင်းပါလေဗျာ
โอเคနောက်ကိုနေဦးလင်းပြောတဲ့အထဲမှာကျွန်တော်လည်းဟိုအခုနည်းနည်းဟို current ကိစ္စလည်းဖြစ်နေတဲ့ကိစ္စတခုဟိုဆွေးနွေးကြတာတခုရှိပါတယ်ဟိုတခြားဘော်ဒီမလေးရှားမှာဖြစ်သွားတာဆိုလို့ရှိရင်လည်း तू ကတကယ်ညမဟာသီယာအရင်တော့သူဟို तू အာဏာရခဲ့တဲ့ပါတီကိုပဲ तू ကအတိုက်ခံနဲ့ပေါင်းပြီးပြန်ဆန့်ကျင်ပြီးတော့မှဝန်ကြီးချုပ်ပြန်ဖြစ်သွားတယ်ဆိုတော့ဒီနေရာမှာကျွန်တော်ဟိုဦးရထွန်းတို့ကိုလည်းမေးချင်တာကတော့ကျွန်တော်ဒီဟိုပါတီငယ်တွေရှိတာမကောင်းဘူးဆိုပေမဲ့လည်းပဲတကယ်တကယ်ပေါ့လေဟိုဟိုရှင်ပြိုင်တဲ့နေရာမှာဒီကျန်တဲ့ဒီပါတီကြီးတွေနေနဲ့ဒီပါတီငယ်တွေနဲ့မဟာမိတ်ဖွဲ့တာမျိုးညွန်မောင်းဖွဲ့တာလိုမျိုးနောက်ဆုံးမှပူးပေါင်းဆောင်ရွက်ပြီးတော့လုပ်မယ်ဆိုရင်ရောဒီပါတီငယ်တွေရဲ့ဟိုရက်တီရေးဖြစ်နိုင်စရာလမ်းမရှိနိုင်ဘူးလားဆရာ
အဲရှိနေပါတယ်ဟိုခုနကကျွန်တော်ပြောတဲ့ဥစ္စာကတော့မပြည့်စုံဘူးပေါ့နော်ဒီရေရှည်မှာ password support စနစ်ကပါတီကြီးနှစ်ခုသုံးခုလောက်ပဲအဲ့လိုကျန်နေဆိုတာကညတော့အဖြစ်တော့ကျွန်တော်တို့ဒီဟိုဟာပေါ့နော် federal စနစ်မဟုတ်တဲ့ military စနစ်တွေမှာအဲ့လိုမျိုးကိစ္စကိုချင်းချင်းခြားခြားတွေ့ရတာပေါ့ federal စနစ်တွေကတော့အခုကျွန်တော်တို့လိုနိုင်ငံမျိုးအခြေအနေကြတော့ခုနဆရာဒေါက်တာတင့်ဆိုပြောသလိုပဲတိုင်းရင်းသားပါတီလေးတွေကတော့ဒီနေရာသူဒေတာထောက်ခံမှုတွေနဲ့ဆက်ပြီးတော့ရှိနေအောင်ပါ။နောက်ဆိုလို့ရှိရင်ကျွန်တော်တို့ဟိုဘာတွေသင်္ကေတကြကြမြင်လာရမလဲဆိုပြီးနေတွေမှာပြီးနေတော့တော်ကိုယ်စလဲဒီအများစုကအတိုင်းအတာပါတီတွေကဖြစ်ပြီးတော့အဲ့ဒီပြီးနေတချို့မှာဆိုလို့ရှိရင်အဲ့ဒီအတိုင်းအတာပါတီတွေကအစိုးရဖွဲ့နိုင်တာမျိုးဟိုတွေ့နိုင်တာပေါ့လေ။အဲ့တော့ကျွန်တော်ပြောချင်တဲ့သဘောကဒီလိုပါတီလေးတွေရှိတဲ့ဥစ္စာမကောင်းဘူးလို့ဆိုတာမဟုတ်ဘူး။ဟိုဒီဟို
ကျွန်တော်တို့ဒီပြည်သူလူထုတွေထဲမှာဆိုလို့ရှိရင်ရွေးချယ်ကြရတယ်ရှိတယ်လို့သူအကျိုးစီးပွားပေါ့ရည်တည်မှုအကျိုးစီးပွားအလျောက်နောက်မှာရှင်နဲ့လူသမားလူသမားပါတီလူသမားလူသမားပါတီစသဖြင့်အဲ့လိုတွေရှိလာမယ်အဲ့တော့ခုနဦးဟောပြောနေတဲ့ဒီပါတီကြီးတစ်ခုကတော့အမဲအနာရနေပြီးရဲ့အခါကျတော့သူကတိုင်းပြည်ကိုဒီမှအုပ်ချုပ်တာမှလည်းချွေရင်းကျအားနေတဲ့တွေရှိလာပြီးတော့အဲ့ဒီဟာကိုကျွန်တော်တို့ပြန်မယ်ပြန်ပြီးတော့ဒီအနိုင်ပြန်ယူခြင်းလေဆိုရင်တော့ခုနဒီအတိုက်ခံပါတီတွေကနေပြီးတော့မြို့ပေါင်းတဘောမျိုးပေါ့အခုမလေးရှားမှာလည်းဒီလိုမျိုးဖွဲ့ပြီးတော့ပြန်လို့ရှိရင်တော့နိုင်ရနိုင်တယ်အဲ့လိုမဟုတ်ဘဲနဲ့ကိုတရနဲ့ကိုအပီပီပြန်နေကြလို့ရှိရင်တော့နိုင်ဖို့မလွယ်ဘူးအခုလည်းဒီလာမဲ့ဓာတ်ပြည့်ကြောက်ပေါ်မှာကျွန်တော်အဲ့ကတည်းကအခါကျတော့ NLD ကိုနိုင်ဖို့တော့သိပ်မလွယ်ဘူးတော်တော်များများနေရာတွေမှာဥပမာဒီချန်ပီယံကလက်ချားတို့ကျွန်တော်တို့ဒီရခိုင်က AND ကနိုင်ထားတဲ့နေရာတို့အဲ့နေရာတွေဆိုလို့ရှိရင်တော့တို့တိုင်းသားပါတီတွေပဲဆက်နိုင်တယ်။ချန်တဲ့နေရာတွေမှာဆိုလို့ရှိရင်လည်းချန်တဲ့အတိုက်ခံပါတီတွေကအဲ့လိုမြုံမမခွဲ့ဖွဲ့ပြီးတော့မပြန်နိုင်လို့ရှိရင် NLD ကိုနိုင်ဖို့မလွယ်ဘူးလို့ကျွန်တော်အဲ့လိုသိမ်းပါပါတယ်။
ဟုတ်ကဲ့ဆရာဦးရတော်ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးပို့ထားတဲ့ပုံကိုတရားလည်းရှိပါတယ်တခုမျိုးတက်ကဦးလာထွန်းပါဦးလာထွန်းရဲ့ပေးစာကိုတော့မဆုမမဲဖတ်ပြပေးပါဦးခင်ဗျာ
ဂျားပြန်ရွေးကောက်ပွဲနဲ့တိုးလာတဲ့နိုင်ငံရေးပါတီတွေအကြောင်းကိုအပေါ်ယံရှက်ပြောမယ်ဆိုရင်တော့တောင်ကြီဒလဟောထိုးဆင်းလာတဲ့အခါမှာအမိုက်ထရိုက်တွေကလုံထွေးရောရှက်ပြီးမျောပါလာပြီးတော့ရေကျသွားတော့အမိုက်ထရိုက်တွေရှုပ်ပွားကြံခဲ့တယ်လို့ပါပဲလို့ပြောလို့ရပါတယ်ဒီမိုကရေစီရေစည်းကတကယ်မဟုတ်သေးပေမဲ့အခွင့်အရေးမျှော်ကိုတဲ့အုပ်စုလေးတွေဝင်ရှုပ်တဲ့သဘောပါပဲဒါလွယ်လွယ်ပြောတာဖြစ်ပေမဲ့မကြသေးတဲ့သမိုင်းဖြစ်ရကိုပြန်ကြည့်တယ်ဆိုရင်ရှစ်လေးလုံးပြီးတော့နိုင်ငံရေးပါတီဆိုတဲ့လူစုလေးတွေ200ကျော်ပေါ်ခဲ့ပါတယ်နောက်90ခုနှစ်ရွေးကောက်ပွဲနောက်ပိုင်းဖိနှိပ်မှုတွေတိုးလာတော့အဲ့ဒီပါတီဆိုတာတွေဘာသမ်းမှမကြရတော့ပဲကျက်ပြောက်ငှက်ပြောက်ဖြစ်ကုန်တာကြည့်လေအခုဟာကအလေးနဲ့ပြောရရင်စိတ်ပြက်စရာဖြစ်ရပါစီးပွားရေးကုန်စည်နှုန်းကြီးမြင့်တဲ့ပြဿနာလူမျိုးစုရေးနဲ့လူမျိုးရေးဒုက္ခသည်ပြဿနာငြိမ်းချမ်းရေးနဲ့စစ်ပွဲတွေပြဿနာမွေးဇေဝတွေဒလဟောထွက်နေတဲ့ပြဿနာဆိုးဝါးတဲ့လူကုန်ကူးမှုနဲ့ရွှေ့ပြောင်းလုပ်သားပြဿနာတဘာဝပတ်ဝန်းကျင်ပျက်စီးမှုနဲ့တယံဇာတတုဖော်မှုပြဿနာစတဲ့ပြဿနာပေါင်း16000အရေးတွေမှာနိုင်ငံရေးခေါင်းဆောင်လို့ရွေးကောက်ပွဲဝင်မဲ့ဘဲပုတ်ကိုကြီးတယောက်စီကမှဘာသာမှမကြရပဲရွေးကောက်ပွဲဝင်ကြမယ်ဆိုတော့ဘာလုပ်နေကြတာလဲလို့မေးစရာပါတိုင်းပြည်မှာထက်မြက်တဲ့ခေါင်းဆောင်နဲ့ဩဇာရှိတဲ့နိုင်ငံရေးပါတီအမှန်တကယ်လိုအပ်နေပါတယ်နေကြီးညာချင်းလည်းမဖြစ်နိုင်ပါဘူးပြောချင်တာကအဲ့ဒီလိုလိုအပ်တဲ့ပါတီမျိုးဖြစ်လာအောင်ပါတီ3-4ခုလောက်ကဖြစ်ဖြစ်မြောက်မြောက်စ조사တင်ပါတယ်လို့ပြောချင်ပါတယ်လို့ရေးထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ကျေးဇူးပါဒါတော့ဥလာထွန်းစပါသူ့ထဲမှာတော့ဒီမူဝါဒတွေကိုခိုင်ခိုင်မာဆုတ်ခံပြောနိုင်တဲ့နိုင်ငံရေးပါတီတွေဖြစ်ဖို့လိုတာကိုထောက်ပြပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်လဲဆုံးသက်ဖို့တမင်းနဲ့လောက်တော့ကြံပါသေးတယ်ဆရာဦးတိတ်ဆွေသဘောထားသိကြပါတယ်ခင်ဗျာဆိုတော့ကျွန်တော်နိုင်ငံရေးပါတီမြန်မာနိုင်ငံမှာအားကောင်းလာနိုင်မဲ့ရေကန်မြေကန်ကောင်းတွေရှိဖို့ဆိုရင်ကျွန်တော်တို့ဘလို့အခြေအနေမျိုးတွေဖန်တီးနိုင်ဖို့လိုမလဲခင်ဗျာ
အခုလည်းပဲကျွန်တော်မြင်တာရေကန်မြေကန်ကောင်းတယ်လို့တော့ကျွန်တော်မြင်တယ်ခင်ဗျာသူတို့လည်းပဲခုနကဟိုစာရေးပြီးတော့ပြောတဲ့ပုံကတူလို့ပေါ့ကျွန်တော်တို့ဟိုနိုင်ငံရေးပါတီရဲ့ဒီဟိုကတကယ်ခိုင်ခိုင်မာမာမဟုတ်တယ်လေပါနေတယ်ခွင့်ရဒါလည်းကျွန်တော်ရှစ်ချောက်လည်းရှိနေအောင်ပဲထင်တယ်သူတို့လည်းပဲအခိုင်အမာဖြစ်တဲ့ပါတီကြီးတွေကလည်းပဲသူတို့ရဲ့အားနည်းချက်ရှိတာတွေကိုပြင်ပြီးတော့တိတိကောင်းကောင်းအောင်ကြိုးစားနေကြတယ်လို့မြင်နေတွေ့ပမာနိုင်ငံမှာနိုင်ငံရေးပါတီတွေရဲ့ခန့်ကန်တာဟာဟိုကောင်းတဲ့ကောင်းပြီးတော့ခိုင်မာတဲ့ခိုင်မာလာစရာတော့ရှိတယ်သို့တော့ဒီနေ့အချိန်ကြီးကတော့တိတ်ပြီးတော့ကျွန်တော်အမြင်ပြောရင်အားမရလာဘူးခင်ဗျာအလားလာတော့ကောင်းပါလေခင်ဗျာ
ဟုတ်ကဲ့ဆရာဦးရဲ့ထွန်းအောင်ခင်ဗျာကျွန်တော်တို့အချိန်နဲ့ရပါသေးဟိုကျွန်တော်ဒီနိုင်ငံရေးပါတီအားကောင်းလာဖို့ဆိုရင်ဘာတွေလုပ်ဖို့အရေးကြီးကြီးလိုနေသလဲခင်ဗျာ
နိုင်ငံရေးပါတီတွေအားကောင်းလာဖို့ဆိုရင်တော့ပထမဦးဆုံးကတော့ကျွန်တော်တို့ဒီခုနရှင်းလင်းသွားကြတယ်လို့ပဲမူဝါဒတွေ policy တွေကိုပါတီကယုံကြည်တဲ့လမ်းစဉ်တွေအဲ့ဒါတွေကိုကျွန်တော်လူသိရှင်ကြားချပြပြီးတော့ဒါလူတွေဟိုပြည်သူလူထုတွေများများသိအောင်ကျွန်တော်လုပ်ဖို့လိုတာပေါ့လေများများသိတဲ့အခါမှန်ကန်တဲ့သူပြောဆိုထားတဲ့လမ်းစဉ်တွေကအရှင်ကြီးကကြိုက်နေတယ်ဆိုရင်တော့ဒီလူတွေကမှပို့ပြီးတော့ဒီထောက်ခံမှုတွေရမှာပေါ့နောက်တစ်ချက်ကတော့ပါတီတည်ဆောက်ရေးပေါ့အခုကျွန်တော်တို့တွေ့နေရတာကနိုင်ငံရေးပါတီတွေကိုဒီမိုကရေစီနီးကျကျွန်တော်တို့ဘဟုချုပ်ဘမူရီမိကြဘောကဒီစုပေါင်းကောင်းဆောင်မှုစနစ်နဲ့အဲဒီဒီ၆တဲ့ပါတီက
ဟုတ်ကဲ့
နည်းနေတယ်အဲ့ဒီအလေးအကျင့်မရှိတယ်လို့ဖြစ်နေတာပေါ့နော်အဲ့တော့ ဟိုကြေတနာတွေဖြစ်လာလို့ရှိရင်အဲ့တူတူယောက်တည်းရဲ့ဟိုအနေအမိတ်နဲ့ဆုံးဖြတ်ချက်နဲ့ညှင်းပြချက်နဲ့ဆုံးဖြတ်တာမျိုးတွေဖြစ်နေတဲ့အခါကျတော့ဟိုပါတီစည်းရုံးရေးတွေနဲ့ဖြစ်ကြပြီးတော့တော်တော်လေး
ဒါပါတီဘက်ဒီဆောင်မဲ့ပိုင်းအောင်လဲလိုတာပေါ့နော်ဟုတ်ကဲ့ပြင်နိုင်ဆွေးနွေးပြီးတဲ့ဦးရဲထွန်းဒေါက်တာတင်းဆွေကိုယ်တိုင်ပါဝင်ဆွေးနွေးသူတွေစာရေးပေးဖို့သူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလေးဦးစီစဉ်ပြီးတော့ထုတ်လို့သူကိုညံဝဲအောင်လို့ねသူတင်ဆက်ပြီးတဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ဒီအမေရိကန်တန်ကနေတနင်္ဂနွေနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈ရက်နေ့9ရက်အထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်နေ့မကြာခင်ပြီးဆုံးတော့မှာပါ။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ပြင်းထန်နိုင်ငံမှာမနေ့ကစနေနေ့ကဒီအကြမ်းဖက်သမားတဦးကဓာတ်နဲ့တိုက်ခိုက်တာကြောင့်လူတဦးထက်မနေ့တည်ဆုံပြီးတော့၄ဦးလောက်ဒဏ်ရာရသွားပါတယ်။ဒီတိုက်ခိုက်သူဟာအစွန်းရောက်လို့ရှာမှုအဖွဲ့ဝင်တဦးဖြစ်တယ်လို့ IS အကြမ်းဖက်အဖွဲ့သတင်းဌာနကပြောဆိုပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံမှာအစွန်းရောက်အဖွဲ့တွေကိုချိန်မုံနေတဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်အဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့ IS အဖွဲ့ရဲ့လုံဆော်စီယုံမှုကြောင့်အခုလိုတိုက်ခိုက်တာလို့အကြမ်းဖက်တွေရဲ့ AMAC သတင်းဌာနကဒီကနေ့မနေ့ဆော်ပိုင်းမှာပြောပါတယ်။ဒါပေမဲ့လည်းတည်ဆုံသူဟာဘသူဘွားဖြစ်တယ်ဆိုတာမျိုးကိုတော့အထောက်အထားနဲ့အတိအကျပြောဆိုနိုင်တာမျိုးမရှိပါဘူး။အဲ့ဒီတိုက်ခိုက်သူဟာဒီတိုက်ခိုက်တဲ့အချိန်မှာဖျားသခင်ဟာမြင့်မြတ်တယ်ဆိုပြီးတော့အော်ဟစ်ကြွေးကြော်ကြောင်းလဲဒီပြင်သစ်ပဲရစ်မြို့တော်ရဲ့အစိုးရရှေ့နေတဦးကသတင်းတောက်တွေကိုပြောပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့လွတ်လပ်မှုရဲ့ရန်သူတော်တွေနဲ့ဘယ်တော့မှဆက်ဆက်ကြီးမှမဟုတ်ဘူးလို့ဆိုပါတယ်။ဒါပြင်ဂျန်ဖက်သမားကိုတုတ်တင်နိုင်ခဲ့တဲ့ရဲတပ်ဖွဲ့ကလည်းချီးကျူးပြောဆိုသလိုဒဏ်ရာရသေဆုံးသူတွေအတွက်လည်းဝမ်းနဲ့ကြောင်းတီတာမှရေးသားပါတယ်။ဆိုမာလီယာလူညိုရေးတပ်ဖွဲ့တွေကြောတော့နောက်ခံပေးထားတဲ့ရွာသားတွေနဲ့အယ်ရှာဘက်စစ်သည်ကြောတွေရဲ့တိုက်ပွဲတွေအတွင်းစစ်သည်ကြော3ဦးထက်မနည်းသေဆုံးသွားတယ်လို့မြင့်မြင့်သက်သေတွေနဲ့အာဏာပိုင်တွေကပြောပါတယ်။ဆိုမာလီယာအလယ်ပိုင်းဂျလာလာခီမြို့အနီးကဒီလူသူအယောက်ပေါက်နေတဲ့ဟာဖယ်လိုနီရွာသားတွေစီကနေဒီအယ်ရှာဘက်စစ်သွေးကြော်တွေဟာဆက်ကြီးကောက်ခံတာကြောင့်မနေ့ကစနေနေ့မှာတိုက်ပွဲဖြစ်ပွားခဲ့တာပါရွာသားတွေစီကနေအခုလိုမျိုးဒီတိုက်ပွဲတွေဖြစ်ပွားတဲ့အတွင်းလူ73ဦးသေဆုံးသွားပါတယ်ခင်ဗျာ
နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကြီးညာသွားခဲ့တာဖြစ်ပါတယ်ဒီနေ့မနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ကယ်ဗင်ဖောလာဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာပါ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြီပါခင်ဗျာ
This program has come to you from the Voice of America, Washington.